Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်ဒီဇင်ဘာလ30ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ5ကီလိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာနာနေခင်းပါခင်ဗျာကျွန်တော်စံမိုးပြီပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမက်နန်နာချမ်းနဲ့အတူတင်ဆက်ပေးမှာပါထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံကအကြမ်းဖက်မှုမှာကျိုးကန်စီစဉ်တဲ့သူတွေဆက်ဆက်နေတဲ့ IS တွေးကြခေါင်းဆောင်ဟာလေကြောင်းတိုက်ခိုက်မှုအတွင်းမှာတည်ဆုံသွားခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်ဟာမကြာခင်က IS လက်ကနေပြန်လည်တင်ပိုက်ခဲ့တဲ့ရမာဒီမြို့ကိုပထမဦးဆုံးကျင့်တွားရောက်ပြီးတော့ကြည့်ရှုပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်မှုစီစဉ်နေသူ2ဦးလို့တန်တရားရှိသူတွေကိုဖမ်းဆီးလိုက်တယ်လို့အစိုးရရှိနေတွေကပြောပါတယ်။ဒီလိုသတင်းတွေကိုဒီမနေ့ဖက်ကြားမှာပါခင
်။ကောင်းပါပြီရှင်။ထိုင်းနိုင်ငံမှာတည်တံချမှတ်ခံရတဲ့မြန်မာအလုသမား2ဦးနဲ့ပတ်သက်လို့ထိုင်းစံကျင်ရေးဆန္ဒပြပွဲတွေတိုးမြင့်လာတဲ့အပေါ်မှာထိုင်းနိုင်ငံရောက်မြန်မာအလုသမားတွေကဘယ်လိုတုံ့ပြန်ကြပါသလဲ
။ဟိုကကိုယ်နိုင်ငံသားတွေတခုခုဖြစ်မှာစိုးတယ်။နောက်တစ်ခုကျတော့ကျွန်တော်ပဲချမ်းမှာကျွန်တော်မြန်မာနိုင်ငံသားကဒီမဟာချိုင်မြို့မှာဆိုလို့ရင်ကျွန်တော်တို့ထိုင်းနဲ့မြန်မာနဲ့ဆိုမြန်မာနိုင်ငံသားက80ရာခိုင်နှုန်းတွေရှိတယ်။ထိုင်းနိုင်ငံသားက20ရာခိုင်နှုန်းလောက်ပဲရှိတယ်။ဒါပေမဲ့လို့ကျွန်တော်မြန်မာနိုင်ငံသားတွေ
သတင်းစီစဉ်အပြီးမှာအပြည့်အစုံတင်ပြပေးမှာပါရှင်။ဒါအပြင်2015ခုနှစ်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့သတင်းတောက်အရေးအတွက်မရှိသလောက်ညှော်နေသွားကြောင်း CPJ အဖွဲ့ကြီးကပြောဆိုလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင်အများပြည်သူဝိုင်းဝန်းကန့်ကွက်နေတဲ့ကြားကကြောက်ဖြူအထူးစီးပွားရေးဇုံအဖြစ်သတ်မှတ်ရေးကိုလွှတ်တော်မှအတည်ပြုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
ပြည်ထောင်ငံပဲရစ်မြို့မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုကိုကြိုးကန်စီစဉ်ခဲ့သူလို့ဆွဆွဲခံထားရသူနဲ့ဓာတ်ရိုက်ဆက်ဆက်ပတ်သက်နေတဲ့ IS Islamic စစ်တွေးကြခေါင်းဆောင်ဟာစီးရီးယားနိုင်ငံအတွင်းမှာပြုလုပ်ခဲ့တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုအတွင်းတေဆုံးသွားခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောဆိုပါတယ်။ Charafi El Modern ဟာပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ24ရက်နေ့ကတေဆုံးသွားကြောင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Steve Warren ကအင်ကာနီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။မော်ဒန်ဟာလူပေါင်း130ထက်မနည်းတေဆုံးခဲ့ရတဲ့ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်လှုပ်ဆောင်ခဲ့တဲ့သူလို့ယုံကြည်ရတဲ့အဗ်ဒူလ်ဟာမစ်အဘုတ်နဲ့ဆက်ဆက်ပတ်သက်သူဖြစ်တယ်လို့သူကပြောပါတယ်။အဘုတ်ကတော့နိုဝင်ဘာလ23ရက်နေ့ပဲရစ်တိုက်ခိုက်မှုဖြစ်ပွားပြီးရက်ပိုင်းအကြာမှာရဲတပ်ဖွဲ့ကစီးနှင်းတိုက်ခိုက်မှုတစ်ခုတွင်တေဆုံးသွားခဲ့ပါတယ်။မော်ဒန်ဟာအနောက်နိုင်ငံတွေကိုထပ်မံတိုက်ခိုက်မှုတွေပြုလုပ်ဖို့အတွက်တိုက်တက်ကြွစီစဉ်နေသူဖြစ်တယ်လို့လည်းစတီဗ်ဝါရန်ကပြောဆိုပါတယ်။ဒါပေမဲ့ဒီလိုစီစဉ်နေတာကအမေရိကန်နိုင်ငံကိုလားဥရောပနိုင်ငံတွေကိုလားနှစ်မျိုးစလုံးကိုလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုသွားခြင်းမရှိပါဘူး
။အီရတ်နိုင်ငံနောက်ပိုင်းအချက်ချကြတဲ့ရာမာဒီမျိုးကဆိုးရရုံဝင်းကိုအီရတ်တပ်ဖွဲ့တွေပြန်လည်သိမ်းယူခဲ့ပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟေဒါ L အဘာဒီဟာအင်ကာနီယာအဲ့ဒီမျိုးကိုရောက်သွားခဲ့ပါတယ်။ရမာဒီမျိုးကိုဝန်ကြီးချုပ်အဘာဒီရောက်သွားတဲ့အကြောင်းအစိုးရပိုင်းရုံးမြင့်တန်ကြားမှာဖော်ပြခဲ့ပေမဲ့အသေးစိတ်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဝန်ကြီးချုပ်ဟာလုံခြုံရေးနဲ့ပြည်내တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ဘက်ဆိုင်ရာအရာရှိတဦးက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကတော့ရမာဒီမျိုးမှာကျန်နေသေးတဲ့ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေရှင်းလင်းခဲ့ပြီးမြို့ပြင်ကနေရာတချို့မှာဂျိုးကြားတိုက်ခိုက်မှုတချို့ဖြစ်ခဲ့တယ်လို့လမ်းမတွေနဲ့အဆောက်အုံတွေမှာထောင်ထားတဲ့ဘုံးတွေကိုလည်းဖယ်ရှားခဲ့ကြပါတယ်။မေလာက IS သွေးကြွအဖွဲ့ရဲ့လက်ထက်ရာမာဒီမျိုးလက်လို့ဆုံးရှုံးခဲ့တဲ့အတွက်စစ်သွေးကြွတွေကိုတိုက်ထုတ်ဖို့ကြိုးပမ်းနေရတဲ့ဝန်ကြီးချုပ်အဘာဒီအစိုးရနဲ့အီရတ်စစ်တပ်အတွက်ကြီးမားတဲ့အထင်အမှုဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းတနင်္လာနေ့မှာရာမာဒီမျိုးကိုအီရတ်တပ်ဖွဲ့တွေပြန်လည်သိမ်းယူခဲ့ပြီးတဲ့နောက်မှာတော့လာမယ့်2016ခုနှစ်ကျရင်အီရတ်နယ်မြေပိုင်နယ်ထဲကနေ IS စစ်သွေးကြွတွေကိုအပြေးပိုင်တိုက်ထုတ်နိုင်မယ်လို့ဝန်ကြီးချုပ်အဘာဒီကအစိုးရပိုင်ရုံးမြင့်တန်ကြားကနေကြေညာခဲ့ပါတယ်။
ဘရက်ဆဲလ်မြို့တော်အတွင်းအလရက်မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်နေတယ်လို့တန်စီယာရှိသူနှစ်ယောက်ကိုဘယ်လ်ဂျီယံရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းအစိုးရရှိနေတွေကအင်ကာနီမှာပြောဆိုပါတယ်။တွေ့ရှိထားတဲ့အထောက်အထားတွေရနှစ်တကူအကြိုရက်မှာအထင်ကရနေရာတွေကိုပိတ်မှတ်ထားပြီးတော့စူးစူးရွာရွာတိုက်ခိုက်ဖို့ရည်ရွယ်ထားကြောင်းပြတ်တာနေတာကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့ကြတယ်လို့အစိုးရရှိနေတွေကပြောပါတယ်။ဘယ်လိုနေရာမျိုးတွေကိုပိတ်မှတ်ထားတယ်ဆိုတဲ့အသေးစိတ်အချက်ကိုတော့အစိုးရရှိနေရုံကမပြောပါဘူး။ဘယ်လ်ဂျီယံနိုင်ငံရဲ့မြို့တော်ဟာဥရောပကော်မရှင်နဲ့ NATO အဖွဲ့ချုပ်တို့ရဲ့ဌာနချုပ်ရုံးဆိုင်ရာမြို့ဖြစ်တယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့ယုံနေလည်းရှိပါတယ်။စစ်တပ်ပုံစံယူနီဖောင်းတွေ IS တွေရဲ့ဝါရဖြန့်ပစ္စည်းတွေကို Brussels နဲ့ လိမျိုးအနီးဒီမှာရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဖမ်းဆီးမှုတွေကိုတနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်။လက်နက်တွေဖောက်ခွဲပစ္စည်းတွေကိုတော့မတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသမှာအင်္ဂါနေ့အစိုးရရုံအဆောက်အုံတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်မှုကအာဖဂန်နစ္စတန်နဲ့ပါကစ္စတန်ဒေသမှာ IS တွေးကြွအဖွဲ့ရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုမိမောင်းထုတ်ပြခဲ့ပါတယ်။ Tariq e Taliban Pakistan TTP စစ်တွေးကြွအဖွဲ့ခွဲတစ်ခုလည်းဖြစ် IS စစ်တွေးကြွအဖွဲ့နဲ့ပူးပေါင်းထားတယ်လို့လည်းသတင်းတွေထွက်နေတဲ့ Jamat UR အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကိုကြေညာခဲ့ပါတယ်။ပါကစ္စတန်တာဝန်ရှိသူတွေကတော့နိုင်ငံတွင်းမှာ IS အဖွဲ့တွေရှိတယ်ဆိုတာကိုအမြဲတမ်းငြင်းဆန်နေကြတာပါ။ဒါပေမဲ့လည်း IS စစ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့အဖွဲ့တွေရဲ့မကြသေးခင်ကတိုက်ခိုက်မှုတွေကြောင့် IS အုပ်စုအနေနဲ့တိုင်းပြည်တွင်းကိုအအောင်မြင်မြင်ချေချနိုင်ခဲ့ပြီးလှုပ်ရှားမှုတွေလှုပ်ဖို့အသင့်အနေထားရောက်နေပြီလားဆိုတဲ့စိုးရိမ်မှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတံပြန်နှိမ်နှင်းရဲ့အာဏာပိုင်တွေကတော့ပန်ချက်ပြည်နယ်မှာ IS အဖွဲ့အတွက်လူစုဆောင်ပြီးတော့တင်နန်းပေးဖို့စီစဉ်နေတယ်လို့မတင်ကားသူစစ်သွေးကြွ73ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းအင်္ဂါနေ့က VOA ကိုပြောဆိုခဲ့ပါတယ
် VOA ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းအစီအစဉ်ကဗိုလ်ဟုနေနနခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ကျောင်းသားအများစုပါဝင်တဲ့ဖိလစ်ပိုင်ဆန္ဒပြသမား90လောက်ဟာတရုတ်နိုင်ငံရဲ့တစားတဲ့တစားကျူးကျော်နေတဲ့လောက်ရကူအများအာယုံဆိုင်မှုရှိလာအောင်ကြိုးပမ်းတဲ့အနေနဲ့တောင်တရုတ်ပင်လယ်အတွင်းကအစွန်ဖျားမှာရှိတဲ့ကျွန်းတကျွန်းပေါ်ကိုရောက်ရှိသွားကြပါလေ။တောင်တရုတ်ပင်လယ်တစ်ခုလုံးကိုသူတို့ပိုင်နေလို့ပြောထားတဲ့တရုတ်နိုင်ငံကတော့ဒီလောက်ရပေါ်ဒေါသထွက်တဲ့အကြောင်းပြသလိုက်ပြီးဒါဟာတရမဝင်ကျူးကျော်သိမ့်ပိုက်တာဖြစ်တယ်။ကျွန်ုပ်တို့အနေနဲ့ဖိလစ်ပိုင်တွေကိုထပ်မံတောင်းဆိုချင်တာကကျွန်းကြီးပေါ်ကနေပြန်ဆုတ်ခွာကြပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရလူကင်းကတနင်္လာနေ့မှာပြောဆိုလိုက်ပါလေ။အဲ့ဒီနေရာကိုတရုတ်နဲ့ဖိလစ်ပိုင်တို့တာမကဘရူနိုင်းမလေးရှားထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းသူတို့ပိုင်ဆိုင်နေဆိုပြီးတော့ကြေညာထားတာပါဖိလစ်ပိုင်ဆန္ဒပြသမားတွေဟာစပရစ်ဒီကျွန်းစုအတွင်းမှာရှိတဲ့ပါကာစာကျွန်းပေါ်ကိုစနေနေ့ကရောက်ရှိလာကြတာဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့မှာပြန်မယ်လို့လည်းပြောထားပါတယ
်အရှိပင်လယ်ရင်းမှာအင်ဂျင်ပြက်နေတဲ့ဆက်လီဒဇင်းကနေကယ်ဆယ်ခဲ့တဲ့မြောက်ကိုရီးယား၅ဖန်သမား၃ဦးကိုနေရရင်ပြန်လဲလွှဲပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ငါဖန်သမားတွေကအိမ်ပြန်လို့တဲ့အကြောင်းပြောဆိုခဲ့တဲ့အတွက်နှစ်နိုင်ငံနယ်စပ်ကပန်မွန်ဂျီဝမ်ယွာမာအင်္ဂါနေ့နောက်ပိုင်းကမြောက်ကိုရီးယားကိုပြန်လည်အနှံခဲ့ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အင်ချင်ဆက်ပြက်ပြီးပင်လယ်ထဲမျောမလာခင်ကဆက်လီဟာဝန်ဆန်စိတ်ကမ်းမျိုးကနေထွက်ခွာလာခဲ့တာဖြစ်တယ်လို့လည်းတောင်ကိုရီးယားပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားရေရင်တွေကတော့ကြုံရင်ကြုံတယ်လို့မြောက်ကိုရီးယားငါးဖန်သမားတွေကိုကယ်ဆယ်လေးရှိတဲ့ပြီးဒီထဲကတချို့ကတော့တောင်ကိုရီးယားမှာခိုလုံငွင့်တောင်းခံတတ်ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်မှာကိုရီးယားစစ်ပွဲအဆုံးသတ်ပြီးကလေးကနှစ်ချမ်းကွဲနေကြတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရအုပ်ချုပ်လာတာတစ်နှစ်ခွဲကျော်အကြာလောက်ရောက်တဲ့အချိန်မှာစီးပွားရေးသမားတွေကမျှော်လင့်ချက်တွေမြင့်မားနေကြပါတယ်။စီဝါရီအုပ်ချုပ်ရေးစတဲ့နေရာဒီမှာတိတိတတ်တပြောင်းလဲသွားတယ်လို့အင်ယာဆောက်လုပ်ရေးလုပ်ငန်းအကြံပေးတဦးဖြစ်တဲ့ရှူဘရာဂျင်းကပြောဆိုပါတယ်အခုနှစ်အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာစီဝါရီဖွံ့ဖြိုးတိုးတက်နှုန်းအများဆုံးလို့ဆိုတဲ့တရုတ်နိုင်ငံကိုကျော်လွန်သွားပြီးဖွံ့ဖြိုးတိုးတက်မှုနှုန်း9ရာခိုင်နှုန်းကျော်ရှိပါတယ်ရှင်းနှစ်ဆိုရင်ဇယားရဲ့ထိတ်ဆုံးမှာနေရာရရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်အိန္ဒိယနိုင်ငံစီဝါရီအားကောင်းလာမယ်ဆိုတဲ့အရေးလက္ခဏာတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်တွေကမြင်တွေ့ခဲ့ကြရတယ်လို့ဆိုပါတယ်စားသုံးသူတွေရဲ့တုံးဆွဲမှုတွေတိုးလာတဲ့အင်ယာဈေးနှုန်းတွေထိုးတက်လာတဲ့လုခလာစာတွေတိုးလာခဲ့တယ်လို့ဆိုပါတယ်။စီးပွားရေးနဲ့ရင်းနှီးတဲ့ဝန်ကြီးချုပ်မိုဒီကအိန္ဒိယနိုင်ငံကိုရင်းနှီးမြှုပ်နှံမှုရဲ့အချက်အချာတိုင်းပြည်တစ်ခုဖြစ်အောင်တွန်းအားပေးလှုပ်ဆောင်နေမှုကတော့ထိရောက်မှုအနည်းငယ်ပဲရှိတယ်လို့ပြောကြပါတယ်ခင်ဗျာ
။ထိုင်းတော်ဝင်မိသားစုကိုအကြီးညိုပြက်စေမှုပုတ်ခတ်စော်ကားမှုတွေနဲ့ထိုင်းစက်ရုံအလုပ်သမားတအုပ်ရင်ဆိုင်နေရတဲ့အမှုမှာအဓိကပတ်သက်နေတဲ့ခွေးသေးဆုံးသွားပါတယ်။ထိုင်းပြည်ရင်ဘူမိဘောအဒူရာဒက်ရဲ့ထောင်တန်းလို့အမည်ပေးထားတဲ့ခွေးဟာမကြသေးခင်နှစ်တွေအတွင်းရရှိခဲ့တဲ့ရောဂါဝေဒနာတွေနဲ့ပဲစနေနေ့ကသေဆုံးသွားခဲ့တဲ့အကြောင်းထိုင်းနိုင်ငံကာဆက်ဆက်တက္ကသိုလ်တိမွေးကူကျောင်းရဲ့အကြီးအကဲကတင်းနှင်း လာနေနှောင်းမိုက်မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။တေဆုံးသွားတဲ့ခွေးဦးတော်ဘရင်ကြီးကလမ်းဘေးကနေကောက်ယူမွေးစားခဲ့တာဖြစ်ပြီး2002ခုနှစ်မှာဒီခွေးမကြီးအကြောင်းကိုရုပ်ပြစာအုပ်တအုပ်ရေးသားခဲ့တယ်လို့အဲ့ဒီနှစ်ထဲမှာပဲရုပ်ရှင်တကားရိုက်ကူးခဲ့ပါတယ်ဒီလာအစောပိုင်းမှာတော့ဒီခွေးနဲ့ပတ်သက်ပြီးတော့အကြီးညိုပြက်စေတဲ့အရေးသားတွေကိုအင်တာနက်စာမျက်နှာမှာဖော်ပြခဲ့မှုနဲ့အလုတ်သမားတနာခွန်စီရီပိုင်ဘွန်ကိုထိုင်းစစ်ခုံရုံးကနေအရေးယူခဲ့တာဖြစ်ပါတယ်ဒါကတော့ဥဆက်မိုးဝေနဲ့မနနာချန်တို့ကနေပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါရှင်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါ။ထိုင်းနိုင်ငံမှာတေဒန်ချမှတ်ခံလိုက်ရတဲ့မြန်မာအလို့သမား2ဦးလွတ်မြောက်ရေးအတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေလှုပ်ဆောင်လာနေတယ်လို့ထိုင်းစံကြီးဆန္ဒပြပွဲတွေလည်းဖြစ်လာနေပါတယ်။အမှုမှန်ပေါ်ပေါက်ဖို့နဲ့တရားမျှတမှုရရှိဖို့အတွက်အဓိကရွယ်ပြီးအစောပိုင်းကတောင်းဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ထိုင်းစံကြီးအတွင်ဆောင်တဲ့ဆန္ဒပြပွဲတွေဖြစ်လာတဲ့အတွက်အမှုပေါ်မှာထိခိုက်လာနိုင်ခြေရှိတယ်လို့ပြောဆိုတာတွေလည်းရှိနေပါတယ်။ကိုရနိုင်ကအသေးစိတ်ကိုပြောပြမှာပါ
။ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသား2ဦးသေဆုံးခဲ့တဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးဟိမာလုသမား2ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့သတင်းပတ်အတွင်းတည်တံချမှတ်လိုက်ပြီးတဲ့နောက်သူတို့2ဦးတည်တံကနေလွတ်မြောက်ရေးတောင်းဆိုတဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတက်မှာဖြစ်လာနေပါတယ်။ရန်ကုန်မန္တလေးတောင်ကြီးပါဝင်ပြည်နယ်တိုင်းမြို့ကြီး10မြို့လောက်မှာဒီဇင်ဘာ25ရက်နေ့ကစတင်ပြီးတော့အမှုမှန်ပေါ်ပေါက်ဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေကိုအရက်ဖတ်လူမှုအဖွဲ့အစည်းတို့ကလှုပ်ဆောင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုဦးဆောင်ခဲ့သူတူဖြစ်တဲ့လူငယ်နဲ့လူမှုသဟဇာတာဖြစ်ရေးအဖွဲ့ကဒါရိုက်တာကိုသက်ဆွေဝင်းကတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုအခုလိုပြောပြပါဗျာ။အ
ဓိကတော့ဒီလူငယ်လူသားမှုအတွက်အမှုမှန်ပေါ်ပေါက်ဖို့အတွက်လည်းစနေတာမှုပေါ်ပေါက်ဖို့အတွက်အဲ့ဒီအခုတည်းကကျွန်တော်ထားမှုတွေလေ့ဆောင်ပါတယ်။အဲ့ဒါကျွန်တော်တို့ဒီ၅ရက်နေ့ကိုလောက်ထိုးထားပြီးတော့ကျွန်တော်တို့အဲ့တဲ့ရင်းကနေတစ်ခါခိုင်းဖို့ပါကျွန်တော်ဒီလက်မှတ်တွေတင်ပါမယ်။ဒီလိုရှိရင်ဒီမှာဒီကဒီကကျွန်တော်တို့တောက်ခံရခင်ဗျာလက်မှတ်တွေ။အဲ့တော့ဒီဆက်လို့ရရဖွဲ့စည်းကနေပြီးတော့ဒီပတ်ပုံပုံနဲ့ရရဖွဲ့စည်းရလက်မှတ်တွေကိုကျွန်တော်ယူပါမယ်။ပြီးတော့ကျွန်တော်ပေါ်စာတစ်ဖောင်ပေါ့ရရဖွဲ့စည်းရှုပြီးလို့ကြီးရဲ့ပေါ်စာတစ်ဖောင်ကိုကျွန်တော်ယူပြီးလို့ရှိရင်တော့ဒီတော့တိုင်ဖို့ပါပြီးပါမယ်။
ထိုင်းတရားရုံးကမြန်မာလူသမားနှစ်ဦးကိုတည်တံချမှတ်လိုက်တဲ့အမိန့်ကိုမချေနှက်တဲ့အတွက်ရန်ကုန်မြို့ကထိုင်းတန်ရုံးအပါအဝင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလည်းဆန္ဒပြတာတွေအခုရပိုင်းအတွင်းဇက်တိုက်လိုလိုဖြစ်လာနေပါတယ်။ချို့နေရာတွေမှာဆိုရင်လည်းထိုင်းစန့်ကျင်ရေးအတွင်းဆောင်တဲ့ဆန္ဒပြပွဲတွေအထိပါဖြစ်လာနေပြီးဒီလိုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကိုသက်စွေဝင်းကတော့အခုလိုပြောပါတယ
်။ဒီကတော့ဒီထိုင်းနိုင်ငံလုံးနဲ့ကျွန်တော်ဖြစ်ဖြစ်ပြဿနာမဟုတ်ပါဘူး။တကယ်တော့ထိုင်းနိုင်ငံရဲ့တရားစီရင်ရေးနဲ့ဒီလိုအဖြစ်ဖြစ်တဲ့ကြံနာပါသူတို့ရဲ့ဒီတရားစီရင်ရေးမှာပြတ်သားမှုရှိအောင်ဒီလိုတို့တောင်းဆိုရမှာပါ။ဒါလေးကိုဒီဆိုင်ရှိနေကိုရဒီမြန်မာနိုင်ငံသားများလူပုဒ်တို့အားကြီးလိုက်ကူညီကြရတယ်။အခိုင်အမာရှိတဲ့လက်တော်ဖွဲ့စည်းရတယ်အများကြီးရဲ့ဒီလိုကိုဒီတရားမျှတမှုတွေတောင်းဆိုနေကြတာရှိပါတယ်။အတိုင်းပြည်သူတွေရဲ့လက်တော်တက်မခံလို့လည်းကျွန်တော်တို့ဒီကျွန်တော်တို့မိတ်ဆွေကြီးဆက်ဆံနေကျွန်တော်တို့ပြောရတယ်ရှိပါတယ်။အဲ့တော့ဒီဟာကျွန်တော်ဆိုင်ဆိုင်ရင်ရေးလို့ပြောတော့မဟုတ်ဘူးတော့မဖြစ်နိုင်ပါဘူးတကယ်။ကျွန်တော်တို့အနေနဲ့ကတရားမျှတမှုတွေတောင်းပါလား။အမှုမဟုတ်လို့ရှိရင်ဒီတော့တိုင်းနိုင်ငံဆန်းကျင်ဘုရားကျွန်တော်တို့မှလာဆိုတော့ဒီကိုကိုကြီးရရှိနေလို့ပါလိမ့်မယ
်။ဒါပြင်မျိုးသားရေးအစွန်းရောက်တဲ့ဆန္ဒပြပွဲတွေကအမှုအတွက်လည်းထိခိုက်လာနိုင်ပွဲရှိတယ်လို့အလို့သမားနှစ်ဦးအတွက်အကူအညီပေးနေတဲ့မြမတန်ယုံအထူးအဖွဲ့ကဦးထူးချစ်ကပြောပါတယ
်။ဆန္ဒပြမှုတွေမှာတချို့ကိစ္စတွေမှာအမျိုးသားရေးအစွန်းရောက်ပြီးတော့အချမ်းဖက်မှုအတင်ဆောင်နေတဲ့ပုံစံမျိုးတွေရှိတာတော့အဲ့အတွက်ကတော့ဒီလက်ကျွန်းလူသတ်မှုကိစ္စနဲ့ပတ်သက်လို့တော့အိတ်အလားအလာမကောင်းဘူးလို့ကျွန်တော်ထင်တယ်။တကယ်လို့ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ထိုင်းလူမျိုးတွေရဲ့ကျွန်တော်တို့ဂယုနာထိုင်းလူမျိုးတွေရဲ့ဟိုကုညီပတ်မုံမှုပူရအောင်ရည်ရွယ်ချက်နဲ့ဟိုဆန္ဒပြတဲ့နယ်လို့ကျွန်တော်ကတော့မြင်တယ်။အခုလိုမျိုးအမျိုးသားရေးအစွန်းရောက်တဲ့ပုံစံမျိုးတွေအကြံဖက်မှုပုံစံမျိုးတွေဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါတတိယအတွက်အလားအလာမကောင်းလို့ကျွန်တော်ထင်တယ်
။မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ပြည်တွင်းလုပ်ငန်းတာဝန်ကဒေါက်တာနိုင်အောင်ကလည်းအခုလိုမြန်မာလူသမားနှစ်ဦးကိုတရားချမှတ်လိုက်တာကိုကန့်ကွက်ပြီးအမှုမှန်ပေါ်ပေါက်လာဖို့လိုလားပေမဲ့တစ်ဖက်မှာလည်းထိုင်းရှင်းနေကောင်စီအပါဝင်လူခွင့်ရေးအဖွဲ့တွေကလည်းဒီမှုနဲ့ပတ်သက်ပြီးကူညီနေတာတွေအများကြီးရှိတယ်လို့ပြောပါတယ်။အခုလိုထိုင်းစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒေါက်တာနိုင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုနောက်ပိုင်းကိစ္စတွေမှာကြည့်ရတာတော့တကယ်ကိုပဲသွေးရသွေးရမဟုတ်တဲ့လူတွေကဒီအစိပ်ပိုင်းတွေပါနေရရှိတယ်။အာဏာပိုင်တွေကလည်းဟလာဟိုဒီကျွန်တော်တို့ငိမ့်စုစီဥတွေနဲ့အေးအေးယူရတယ်เนาะအဲ့လိုဟာမျိုးတွေလည်းမရှိတဲ့ခါကြတော့ဒါတမင်သက်သက်များဖန်တီးနေတယ်ဆိုတဲ့ဥစ္စာမျိုးတွေတွေ့လာတာရှိတယ်ဒီလိုဒီအာနာလဲပြောင်းဒီငင်းငင်းကိစ္စတွေစတဲ့နေတဲ့ချိန်မှာတိုင်းပြည်ကိုဖျက်လို့ဖျက်ဆီးကြံစီနေတဲ့တွေပေါ့ဆိုတော့အဲ့လိုကိစ္စမျိုးတွေကတော့ရှိနေတယ်လို့ကျွန်တော်ချင်းသေးပေါ့ခံမှန်းလို့ရပါတယ်ဗျ
ြစ်တယ်နဲ့ပတ်သက်ပြီးတရားမျှတမှုရှိဖို့တောင်းဆိုတာကနေထိုင်းစန့်ကျင်ရေးလှုပ်ရှားမှုအတွင်ဖြစ်လာနေတာတွေကြောင့်သူတို့ရဲ့လှုပ်ရှားမှုကိုပါထိခိုက်လာနိုင်တယ်လို့လည်းကိုတက်ဆိုဝင်းကပြောပါတယ်
ဒီကိလေလှုပ်တဲ့ဆန္ဒပြပွဲလို့ပါလေဟိုတနေ့ကဒေါက်တာသူကြီးကိုတွားကြရေးခွင့်ဟာဒီကဒီကျွန်တော်တို့ရဲ့လှုပ်ရှားမှုကိုသူတို့အင်းနဲ့အတူတူပါပဲလားဆိုပြီးတော့ဒီနေ့ပုံစံမျိုးကျွန်တော်တို့အခုဟိုအွန်လိုင်းဒီမှာဆိုလို့ရှိရင်ကြီးရတာရှိတယ်ဟိုဒီကိလေကတော့ကျွန်တော်တို့ကတရားမျှတမှုတွေကိုကျွန်တော်စပြီးကျွန်တော်တို့ဒီလှုပ်ရှားမှုစတဲ့ကကျွန်တော်တို့ကတရားမျှတမှုတွေကိုကျွန်တော်ပြီးရဟိုဟာလှုပ်ရှားနေတဲ့အတော့မလို့ကျွန်တော်တို့ကဟိုဟာကတည်းကသူ့မပြည့်လို့ရတော့အနေဆောင်တာမျိုးကြီးဟိုဟာတလွင်းနေတာမျိုးလေးတော့ရှိတယ်ကျွန်တော်တို့ကတော့ဆက်ဖြစ
်ပါတယ်မြမလုံသမားနှစ်ဦးလွတ်မြောက်ဖို့အတွက်လက်မှတ်တွေကောက်ခံနေတာမှာအခုလောလောဆယ်တထောင်ကျော်ရရှိထားပြီးတော့အဆိုပါလက်မှတ်တွေပါဝင်တဲ့တောင်းဆိုချက်ကိုထိုင်းတန်ယုံအပြင်ဗြိတိန်တန်ယုံနဲ့မြမအစိုးရတို့စီကိုပါပူးတွဲပို့ဆောင်သွားမှာဖြစ်တယ်လို့လည်းကိုသက်စွေကပြောပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုလိုထိုင်းနိုင်ငံတရားစီရင်ရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ဇက်တိုက်ဖြစ်လာနေချိန်မှာထိုင်းရောက်မြန်မာအလို့သမားတွေကတော့နှစ်နိုင်ငံပဋိပက္ခတွေပိုးပြီးတိုးလာမှာစိုးရိမ်နေကြတာပါဒီမှုနဲ့ပတ်သက်ပြီးမကြေနပ်ကြပေမဲ့လောလောဆယ်ပြည်တော်မပြောင်းနိုင်သေးတဲ့မြန်မာအလို့သမားအများစုကတော့ဒီကိစ္စကိုအေးအေးချမ်းချမ်းနဲ့အပြေရှာစေခြင်းနဲ့အကြောင်း VOA ရုပ်သံသတင်းတောက်ကိုစင်လက်ရိုက်ကူးပေးပို့ထားတာကိုမက်နန္ဒာချမ်းကပြောပြမှာပါရှင
်လေကျုံးမှဖြစ်ပျက်ခဲ့တဲ့ဒီတိရှနိုင်ငံသားခီးသွွားနှစ်ယောက်တက်ခံရမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ရေးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကနေထိုင်းစန့်ကျင်ရေးလှုပ်ရှားမှုအသွင်ဖြစ်လာတာတွေကြောင့်စိုးရိမ်မှုတွေရှိလာနေချိန်မှာပဲထိုင်းရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုနေမျိုးဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ
်ကျွန်တော်စိတ်ထဲမကန်နိုင်ဘူးမို့လို့မှန်လို့ခံမှန်လို့လုပ်တယ်ရတယ်မဟုတ်ဘဲနဲ့ဒီလိုအဖမ်းခံရတယ်ဆိုကျွန်တော်ကျွန်တော်ပုံမှန်ကျွန်တော်စိတ်ထဲမှာတော့မကောင်းပါဘူးဗျာကျွန်တော်အဲ့ဒီစနေကလေးကနေနေစိတ်ထဲမှာတော့ဝမ်းနေရပါဘူ
းထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအများအပြားအလုပ်လုပ်နေကြပါတယ်လောလောဆယ်ဆန္ဒပြပွဲတွေကြောင်းရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကောင်စစ်ဝင်ဌာနယာယီပိတ်ထားခဲ့ရပြီးဗီဇာလျှောက်တာနဲ့ခီးသွွားလာခြင်းဆိုင်ရာလုပ်ငန်းတွေရပ်နှားထားပါတယ်ကိုဝေရန်ဖြိုးဟာထိုင်းနိုင်ငံမှာအလုပ်လုပ်နေတာ12နှစ်ရှိပါပြီသူကအခုလိုပြောဆိုပါတယ်
ကျွန်တော်ဘက်ကတော့စိုးရင်ပူပယ်မှုကလည်းရှိတာပေါ့ဟိုကိုယ်နိုင်ငံသားတွေတခုခုဖြစ်မှာစိုးတယ်နောက်တစ်ခုကြတော့ကျွန်တော်ဘက်ချမ်းမှာကျွန်တော်မြန်မာနိုင်ငံသားကဒီမဟာချိုင်မြို့မှာဆိုလို့ရင်ကျွန်တော်တို့ထိုင်းနဲ့မြန်မာနဲ့ဆိုမြန်မာနိုင်ငံသားက80ရာခိုင်နှုန်းတွေရှိတယ်ထိုင်းနိုင်ငံသားက20ရာခိုင်နှုန်းလောက်ပဲရှိတယ်ဒါပေမဲ့လို့ကျွန်တော်တို့မြန်မာနိုင်ငံသားတွေအထိနာကြနေပြီဒါမှထပ်ပြီးတော့ဖြစ်မှာကျွန်တော်စိုးရင်လေ
ဆန္ဒပြသူတွေကတော့တည်တံပေးခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်မလွတ်မြောက်မချင်းထိုင်းအစိုးရပေါ်ဖိအားပေးတာတွေရှော့ပေးမှာမဟုတ်ဘူးဆိုပြီးပြောနေပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ဆန္ဒပြဖိအားနဲ့တော့ထိုင်းအစိုးရအနေနဲ့ပြစ်ဒဏ်ကိုပြင်ပေးမှာမဟုတ်ဘူး။ထိုင်းတရားဥပဒေနီလန်းအရအယူခံဝင်ရင်တော့ရမယ်လို့ပြောဆိုထားပါတယ်။ဘကိုးတိုင်းကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုညင်ညီနိုင်ကတော့ဒီအမှုမှာမြန်မာနိုင်ငံသားနှစ်ယောက်တတ်မယ်လို့သူဘယ်လိုမှလက်ခံလို့မရတဲ့အကြောင်းပြောပါတယ်။
ကျွန်တော်ကလုံးဝယုံကြည်မရှိဘူးကျွန်တော်မြန်မာအလောက်ကြီးမယုံပါဘူးလေကျွန်တော်ထင်တယ်။နောက်ပြီးတော့ကျွန်တော်မြန်မာလူမျိုးပဲဒီဘာမရှိနော်ဘာမရှိရောဘာအထောက်အထားမရှိတဲ့လူမျိုးောက်ကအကောင့်သေးသေးလေးမျိုးောက်ကဒီလိုကြီးကြီးမားမားနိုင်ငံသားလူမျိုးတက်ဖို့ဆိုတာလုံးဝမလိုဘူးပါ။နောက်ပြီးတော့လည်းကျွန်တော်တို့မြန်မာတွေကဒီလောက်လည်းဟိုဟော့ရန်နေတာမဟုတ်ဘူး။နော်ပူဆိုးတာလေကျွန်းဆိုတာနိုင်ငံသားတော်များကျွန်တော်မြန်မာပြည်မှာလည်းတော်တော်များများနိုင်ငံသားတွေကျွန်တော်တို့ဘက်ကဒီအဲ့လိုမျိုးမလုပ်ပါဘူးတောင်းတဘူး။
မွန်ပြည်နယ်ကနေလာအလုပ်လုပ်တဲ့မတ်မိုးသစဉ်ခိုင်ကတော့ထိုင်းရဲ့တပ်ဖွဲ့တွေဟာမြန်မာနိုင်ငံသားတွေပေါ်အမြဲတစေမတရားဖိနှိပ်နေတယ်လို့အခုလိုပြောခဲ့ပါတယ်
။မှာချိုင်မဆိုလဲပလိုက်နေတယ်လေမျိုးကဟိုပတ်ဖို့စီရနဲ့လဲအကောင်လုံးပြီးဆုံးရနဲ့လဲဖန်သွားတယ်ပတ်စံတောင်းတယ်ဒီလိုမျိုးကအဲ့ဒီအဲ့ဒီမတရားနှိပ်စက်တိုင်းလဲညားပြီပေါ့နော်အခုကဒီမှုကအမှန်တကယ်မဟုတ်တဲ့အတွက်အမှန်တရားကိုပေါ်ပေါက်စီချင်တာပေါ့နော်တရားခံကိုမိစေချင်တယ်ပေါ့
ဒီမှုနဲ့ပတ်သက်လို့ထိုင်းတရားရေးစနစ်ပေါ်မယုံမိမဲထိုင်းရောက်မြန်မာလူသမားတွေအများစုကနှစ်နိုင်ငံပဋိပက္ခတွေပို့တိုးလာမှစိုးရိမ်နေကြပြီးဒီကိစ္စကိုအေးအေးချမ်းချမ်းနဲ့အပြေရှာစေခြင်းနဲ့အကြောင်းပြောဆိုနေကြပါလိမ့်ရှင
်မနနာချမ်းပြပြသွားတာပါရှင်2015ခုနှစ်အတွင်းမြန်မာနိုင်ငံမှာအတက်ခံရတဲ့သတင်းတောက်အရေးအတွက်မရှိသလောက်ယော့နေသွားတဲ့အကြောင်းနယူးယောက်ခြေဆိုင် CPJ ခေါ်သတင်းတောင်များကာကွယ်ပေးရေးကော်မတီကပြောလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကသတင်းတောက်တွေကိုနှိရှေထောင်နှံတွေချမှတ်ပြီးသတင်းမီဒီယာကိုထိ ंछ ုပ်ခဲ့တယ်လို့ CPJ ရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်။အကြောင်းဆောင်ကဒီလိုပါရှင်။ CPJ အဖွဲ့ကြီးကမနေ့ကထုတ်ပြန်တဲ့2015ခုနှစ်အတွင်းနိုင်ငံတကာမှအသက်ခံရတဲ့သတင်းတောက်စီးရင်မှာစုစုပေါင်း69ဦးရှိခဲ့ကြောင်းနဲ့အဲ့ဒီထဲက40ရာခိုင်နှုန်းဟာသူတို့ရဲ့အလုံနဲ့ဆက်နွယ်ပြီးတာဝန်ထမ်းဆောင်ချိန်မှာတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။သတင်းတောက်တွေအသက်ခံရတာအများဆုံးနိုင်ငံကတော့ဆီးရီးယားဖြစ်ပြီးအဲ့ဒီနောက်ပြင်သစ်၊ယီမင်စတဲ့နိုင်ငံပေါင်း20ပါဝင်ပါတယ်။သတင်းမီဒီယာဖိနှိပ်မှုအများဆုံးရှိခဲ့တဲ့နိုင်ငံစီးရင်ဝင်မြန်မာနိုင်ငံမှာတော့2015ခုနှစ်အတွင်းအသက်ခံရတဲ့သတင်းတောက်အရေးအတွက်မရှိသလောက်ညှော်နေခဲ့တယ်လို့ CPJ ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Deeds က VOA ကိုပြောပါတယ
်။ Frankly, in terms of journalists killed in Burma,the numbers isn't so great.
ဘုမလည်းပြောမယ်ဆိုရင်မြန်မာနိုင်ငံမှာသတင်းတောက်တွေအသက်ခံရတဲ့အရေးအတွက်ကထိုင်းဖိလစ်ပိုင်ပါဝင်တခြားနိုင်ငံအများစုနဲ့နှိုင်းယှဉ်တော့မရှိသလောက်ညှော်နေပါတယ်။
ဒါပေမဲ့မြန်မာနိုင်ငံမှာသတင်းတောက်တွေကိုသူတို့တွေရဲ့အတန်တွေကိုတိတ်အောင်အာဏာပိုင်တွေကထောင်တန်းအပြစ်ပေးခဲ့တာတွေတော့ရှိခဲ့တယ်လို့ Bob Deeds ကဆိုပါတယ
် In Burma what we've seen is the use of jail and jailing to silence journalists rather than the killing
ကျွန်တော်တွေ့ရတာကမြန်မာနိုင်ငံမှာသတင်းတောက်တွေကိုတပ်ပစ်တာတဲ့ထောင်ထဲကိုထည့်ပြီးတော့သူတို့ဘာမှမပြောနိုင်အောင်လုပ်တာမျိုးသူတို့ရဲ့အတန်တွေကိုတိတ်စေတာပါ2004ခုနှစ်မှာအသက်ခံရတဲ့သတင်းတောက်ကိုပါကြီးအမှုကိုတော့ကျွန်တော်တို့အားလုံးအာရုံစိုက်ခဲ့ပါတယ်ရေဘူရပြောမယ်ဆိုရင်မြန်မာနိုင်ငံမှာသတင်းတောက်တွေကိုအထူးသဖြင့်အရင်စီဆိုရလက်ထက်မှာနှစ်ရှည်ထောင်တန်းတွေချမှတ်ပြပေးပြီးသတင်းမီဒီယာကိုထိန်းချုပ်ခဲ့တာဖြစ်ပါတယ
် CPJ ရဲ့စစ်တမ်းကောက်ယူမှုတွေအရ1992ခုနှစ်ကနေ2014ခုနှစ်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့သတင်းသမားအရေအတွက်4ဦးရှိပါတယ်2014ခုနှစ်မှာအလွတ်သတင်းတောက်ကိုပါကြီးကိုစစ်တပ်ကပြစ်တက်ခဲ့တဲ့ဖြစ်ရပ်အပါအဝင်2000ရွှေဝါရောင်တော်လန်ရေးမှာသတင်းယူနေတဲ့ဂျပန်သတင်းတောက်ကန်ဂျီနာဂါယီတနက်နဲ့ပြသက်ခံခဲ့ရတာ1996ခုနှစ်မှာကျင်းမုံသတင်းစာရဲ့သတင်းသမားဝန်ထမ်းနှစ်ဦးဖြစ်တဲ့ဦးလာဟန်နဲ့ဦးတာဝင်းတို့ကိုထောင်လန်ရေးတွေကစစ်ကြောရေးကာလမှာနှင်းပန်းနှိပ်စက်ပြီးတတ်ခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူတို့အားလုံးဟာသတင်းတောက်အလုပ်တွေနဲ့ဆက်နွယ်ပြီးအသက်ခံခဲ့ရတာဖြစ်တယ်လို့ CPJ ကအခိုင်အမာထောက်ပြထားပါတယ်အခုလိုနိုင်ငံတကာမှာအသက်ခံရတဲ့သတင်းတောက်တွေကို CPJ ကစီးရင်ပြုစုပုံနဲ့ပတ်သက်ပြီးတော့လေ Bob Deeds က VOA ကိုအခုလိုရှင်းပြပါဗျာ
Yes well we're careful to make the distinction about journalists who are killed for their work and journalists who might be killed for another reason
သူတို့ရဲ့လုပ်ကြောင်အသက်ခံရတဲ့သတင်းတောက်တွေနဲ့ပတ်သက်ရင်အချက်အလက်တွေကိုကျွန်တော်တို့အလွန်သတိထားပါတယ်တခြားအကြောင်းအရာတွေကြောင့်သူတို့အသက်ခံရတာလည်းဖြစ်နိုင်ပါတယ်သတင်းလိုက်နေရင်အသက်ခံရတဲ့သတင်းတောက်တွေရဲ့ဖြစ်ရပ်တွေကိုကျွန်တော်တို့အထူးပဲစိုးရိမ်တာပါဒါကြောင့်လဲအသက်ခံရတဲ့အခြေအနေလိုက်ကျွန်တော်တို့ခွဲခြားသတ်မှတ်ဖော်ပြထားတာဖြစ်ပါတယ်
။ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်နေတဲ့သတင်းတောင်များကာကွယ်ပေးရေးကော်မတီ CPJ ရဲ့2015ခုနှစ်တွင်ကမ္ဘာပေါ်မှာစင်စာတိဖြတ်မှုအများဆုံး10နိုင်ငံစီးရင်ထဲမှာလဲမြန်မာနိုင်ငံကိုအဆင့်6ဖြစ်ထည့်သွင်းသတ်မှတ်ထားဆဲရှိပါတယ်ရှင်။
နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဟုတ်တဘူးနဲ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်သမရဦးသိန်းစိန်ကလွတ်တော်ကိုပေးပို့ထားတဲ့ကြောက်ပြူအထူးစီးပွားရေးဆုံးအဖြစ်သတ်မှတ်ရေးကိုလွှတ်တော်ကမနေ့ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီစီးပွားရေးဆုံးနဲ့ပတ်သက်လို့2017ခုနှစ်ဧပြီလကစပြီးသဘောတူစာချုပ်ချုပ်ဆိုထားပေမဲ့ဒီစီမံကိန်းကိုတက်ကြွလှုပ်ရှားသူတွေကကန့်ကွက်ထားတာကြောင့်အကောင့်ထယ်ဖို့ဆောင်ရွက်ခြင်းမရှိနိုင်ခဲ့ပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကအကြောင်းစုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာကြောက်ဖြူအထူးစည်းပွားရေးဆောင်ဖြစ်သက်မှတ်နိုင်ရေးကိုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးရရှိလာမယ့်အကျိုးကျေးဇူးတွေနဲ့ပတ်သက်ပြီးကြောက်ဖြူအထူးစည်းပွားရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီဥက္ကဋ္ဌယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကအခုလိုလွှတ်တော်မှာပြောဆိုခဲ့ပါတယ်
။နိုင်ငံခြားတရရဲ့ယင်းနှိမ့်နှံမှုများတိုးပွားလာစေပြီးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေခြင်းအလုပ်လက်မဲ့မြန်မာချင်းကိုချော့ချလာနိုင်ပြီးဒေသခံများနိုင်ငံသားများအလုတ်ကိုင်းခွင်လန်းပုံမှုရရှိနိုင်မှာဖြစ်တဲ့အပြင်ပြည်ပတွင်သွားရောက်အလုတ်လုတ်ကိုင်းနေသောမြန်မာနိုင်ငံသားများအနေဖြင့်မြန်မာနိုင်ငံသို့ပြန်လာကာအလုတ်လုတ်ကိုင်းနိုင်သည့်အခွင့်အလမ်းများကိုဖန်တီးပေးနိုင်ရင်လူမှုကျိုးပြုလုပ်ငန်းများအတွက်တည်ဆောက်ရေးလုပ်နေစဉ်၅နှစ်ကာလအတွင်းတစ်နှစ်လျှင်အမေရိကန်ဒေါ်လာ100,000,000နှင့်
လုပ်ငန်းလက်ပတ်နေသည့်ကာလတကျောက်ဒေါ်လာ9သိန်းစီထောက်ပံ့ကစာတင်ကြောင်းများဆေးပေးကမ်းများဆောက်လုပ်ကရက်ရွာဖွံ့ဖြိုးရေးရန်ပုံငွေများထားရှိပြီးကျေးရွာလူထုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းတို့ဖြစ်ပါလေ
လွတ်တော်မှာအစိုးရဘက်ကဒေသခံများနဲ့အကြိမ်ကြိမ်တွေ့ဆုံကလူမှုရေးစီးပွားရေးနဲ့တဘာဝပတ်ဝန်းကျင်တို့မှာထိခိုက်မှုနည်းအောင်လှုပ်ဆောင်ထားတယ်လို့တင်ပြခဲ့ပေမဲ့ကြောက်ဖြူမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကတော့အစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအခုလိုဝေဖန်ထောက်ပြခဲ့ပါတယ
်။ SDG စီမံကိန်းစီမံခန့်ခွဲရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာအင်မတန်ရှုပ်ဝဲရစ်တွေများပါတယ်။မော်နီတာရင်းကော်မတီမှာပါဝင်တဲ့ကျွန်တော်တောင်မှဘာမှသိခွင့်မရပါဘူးခင်ဗျာ။တိုင်းရင်သားတွေပြောနေကြတဲ့ပါဝါ sharing resource sharing tax sharing ဆိုတာတွေကိုလည်းထက်သွင်းစဉ်းစားသင့်တဲ့အချိန်ကာလဖြစ်ပါရဲ့ဝင်စင်တိုင်းတာလိလာတဲ့ဘာညာပြောတာပဲကြည်ပါဦးစင်းနဲ့ခုနှစ်စုတောင်သူတို့မှအောင်မပြောတတ်ဘူးမြေနေရာတွေတောင်မတတ်မှရသည်ဥတေရတီထောင်ချင်းမပြုတ်ရတဲ့ဘာကြောင့် developer investor ကိစ္စကိုအရေးကြီးပြောနေတာလဲဘယ်နေရာတွေကိုသိမ့်မယ်တိတိကျကျမပြောသေးဘာကြောင့် consortium မှာပါဝင်ကြတဲ့လုပ်ဖော်ကိန်းဖက်တွေကိုလုပ်ငန်းနဲ့ပတ်သက်ပြီးတော့ပွင်ပွင်လင်းလင်းမပြောတာလဲတန်တရားတွေရှိနေလို့စိုးရင်ပူပန်နေကြရဲ့ကိုလိုအစိုးရတဲ့တန်တူတောင်းလာတဲ့အချိန်ကာလနိုင်ငံတော်နဲ့နိုင်ငံသားများအတွက်အင်မတန်အရေးကြီးတဲ့လုပ်ငန်းကြီးကိုကိုအရင်စလိုလုံးပြီးတယ်လို့လည်းရှုမြင်ကြပါတယ
်လက်ရှိချိန်ထိကြောက်ဖြူစီမံကိန်းမှာပထမဆုံးအဆင့်ကိုလှုပ်ဆောင်ခြင်းဖြစ်ကြောင်းရင်းနှီးမှုနဲ့လုပ်ငန်းစတင်လှုပ်ဆောင်မှုဟာနောင်လာမယ့်အစိုးရလက်ထက်မှသာဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကဒုဝန်ကြီးဒေါက်တာကန်စောကလွှတ်တော်မှာခုလိုပြောဆိုခဲ့ပါတယ
်ရင်းနှီးတည်ဆောက်သူကိုတော့မရွေးချယ်ရသေးတဲ့အခြေအနေဖြစ်ပါလေဒီရင်းနှီးတည်ဆောက်သူကိုရွေးချယ်နိုင်မှုတင်တာအောင်မြင်ချောင်းကိုကြီးညာဖို့အတွက်ကျွန်တော်တို့ဆောင်ရွက်ချင်းတာဖြစ်ပါလေဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေနေရတော့မူပေါင်းသဘောတူညီချက်လို့ခေါ်တဲ့ framework agreement ဒါလက်မှတ်ရေးထိုးဖို့အတွက်ညှိနှိုင်းရမှာဖြစ်ပါလေအဲ့ဒါပြီးတော့မှရင်းနှီးမြှုပ်နှံမှုသဘောတူညီချက်ကျွန်တော်တို့ investment agreement ညှိနှိုင်းကြအောင်မှာဖြစ်ပါအဲ့ဒါပြီးတဲ့အခါမှာ share နဲ့ပတ်သက်လို့အများဆုံး85ယူတိုင်းတယ်အနည်းဆုံးမြန်မာဘက်ကလည်း15ယူတိုင်တယ်လို့အ ਨੇ ဆုံးနဲ့အများဆုံးလို့တင်တာမှာရေးသားပြီးတော့ပွင့်လင်းစွာခေါ်ထားတာဖြစ်ပါတယ
်ဒီစီမံကိန်းနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့အခုလိုထောက်ပြပြောဆိုခဲ့ပါတယ
်မြေရက်တံဖိုးတွေနိုင်ငံသားတွေထက်မြင့်နဲ့မြင့်စေတယ်အဲ့ဒီမှာလည်းအပ်ပါလိမ့်မယ်လောရလိမ့်မယ်ကိုတက်ဆိုင်တဲ့အစိုးရတွေကလူလူနဲ့ညှိပြီးခါမှာတတ်မှတ်ပြဖို့လိုပါတယ်ရတဲ့ရထက်တဲ့လူလူရဲ့ခံစားခွင့်ကိုရအောင်ဆောင်ရွက်ပြဖို့လိုပါတယ်ခုနက junior level government ရှိပါလိမ့်မယ် local level government ရှိပါမယ် government နှစ်ခုဟာသီလဝါမှာလို့တကယ်လို့များ 15% ပဲဖြစ်ဖြစ် 30% ပဲဖြစ်ဖြစ်နိုင်ငံတော်ဘက်ကယာကိုင်းလုံးတစ်ခုရခဲ့လို့ရှိရင် 5% ဒီ junior level ဒီလိုပဲ 5% ဒီ local level government တွေရန်ငွေတစ်ခုဖြစ်ရမှတာလျင်အဲ့ဒီရန်ငွေကတ်တဆင် infrastructure development လုပ်နိုင်မယ် health sector ကိုနဲ့ health education sector ကိုကျွန်တော်တို့ကထောက်ပံ့နိုင်တဲ့ပြည်နယ်အစိုးရရုပ်ပိုင်လုပ်ပိုင်ခွင့်တွေကိုရမယ်ဝင်ငွေဖြစ်လို့အဲ့ဒီကဏ္ဍလေးတွေကိုမြင့်ပေးစေချင်ပါတယ်
ကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းကို2016ဖေဖော်ဝါရီလထဲမှာစတင်လှုပ်ဆောင်မှုစီစဉ်ထားပြီးဒီစီမံကိန်းကိုမြေဧက4000ကျော်မှတည်ဆောက်သွားမှာပါဒီထဲမှာရေနက်စီမံကိန်းဆက်မှုဆောင်တဲ့အစင်မြင့်အင်အားစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်လက်ရှိမှာကြောက်ဖြူရေနက်စီမံကိန်းနဲ့တွဲဖက်လှုပ်ဆောင်မဲ့ကြောက်ဖြူကူမင်းရထားလမ်းပိုင်းကားလမ်းပိုင်းနဲ့ရေနံပိုက်လိုင်းသွတ်တန်းရေးလုပ်ငန်းတွေကတော့ချုပ်ဆိုထားတဲ့ MOU ပြတ်ပြဲသွားပြီဖြစ်တယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီကပြောဆိုထားပါတယ်ဒါကြောင့်ကြောက်ဖြူရေနက်စီမံကိန်းတာအကောင့်ထဲပေါ်သွားမှာဖြစ်ပြီးမူလကဒီရေနဲ့စီမံကိန်းနဲ့အတူအကောင့်ထဲပေါ်ဖို့စီစဉ်ထားတဲ့ကြောက်ဖြူကူမင်းရထားလမ်းပိုင်းကြောက်ဖြူကူမင်းရထားလမ်းကားလမ်းနဲ့ရေနံပိုက်လိုင်းရဲ့လို့ပါဝင်တဲ့ 3-in-1 စီမံကိန်းကတော့လုံးဝရန်နာလိုက်ပြီဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းသတင်းတော့မေခပါရှင်မကြာခင်မှာတော့ဗုဒ္ဓဘုနေ့အနေနဲ့ခင်းတိုင်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေနဲ့အတူဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါရှင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်စာမျက်နှာကနေဓာတ်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါဆိုင်းနိုင်ငံရဲ့မိနာကုတ်ကိုရသတိနဲ့ဆိုင်းဖွဲ့စည်းပုံရဒီအခုဒီတန်ကြခံရတဲ့အကျဉ်းသားနှစ်ယောက်ကနှစ်ယုံကြံပါလေတဲ့ဒါတရားရုံးလို့ဆိုရင်သူကအပယ်လိကုတ်ကုတ်ကိုခေါ်တဲ့အယူခံတရားယူနေတော့ပြီးလို့ရှိရင်စုပြီးခုပေါ့နော
်ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုကိုသိန်းထိုက်ဦးနဲ့မနန္ဒာချန်သူကကောက်နှုတ်တင်ပြမှာပါရှင
်2015ခုနှစ်အတွင်းမြန်မာနိုင်ငံအပေါ်ဝင်သီလင်ကနိုင်ဂျီးရီးယားနဲ့ဗန်နီဇွဲလားနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီအပြောင်းအလဲတွေပေါ်ပေါက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ကမ္ဘာတော်မှာစူပူမှုနဲ့မငြိမ်သက်ဖြစ်ခဲ့တာစိတ်မကောင်းစရာဖြစ်ပျက်တွေကြုံခဲ့ရပေမဲ့ကမ္ဘာနိုင်ငံသူနိုင်ငံသားတွေအကြားအခက်အခဲဆုံးပြဿနာတွေကိုအတူတကွဖြေရှင်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေပြီးခဲ့တဲ့နှစ်အတွင်းပေါ်ပေါက်ခဲ့တဲ့အကြောင်းနိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့ပြောဆိုချက်တွေကို Boston Globe သတင်းစာမှာရေးသားဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရခဲ့တဲ့ကမ္ဘာရေအောင်မြင်မှုတွေနဲ့ပတ်သက်လို့မကြသေးခင်ကပြင်သစ်နိုင်ငံမှာရခဲ့တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဖန်လွန်ရင်တန်းွေချော့ချာရေးသဘောတူညီချက်ဒီထက်ပိုပြီးအရေးကြီးတာမရှိဘူးလို့သူကဆိုပါတယ်။ဒါအပြင်အမေရိကန်ပြည်တော်စုနဲ့ကျူဘာနိုင်ငံတပ်တမန်ဆက်ဆံရေးပြန်လည်ထူထောင်ခဲ့တာအီရန်နဲ့နျူကလ িয়ার ရေးအမေရိကန်ဘက်ကဥဆောင်ဆေးဆက်ခဲ့တာတွေအပြင်ပစိဖိတ်ရံဝင်နိုင်ငံတွေနဲ့လွတ်လပ်တဲ့ဂုဏ်သွယ်ရေးသဘောတူညီချက်တွေရဖို့ကြိုးပမ်းနိုင်ခဲ့တာတွေကိုလည်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအရေးကြီးတဲ့အောင်မြင်မှုတွေအဖြစ်ထည့်သွင်းပြောဆိုသွားပါတယ်။စီးရီးယားဒုက္ခသည်ရေးအိုက်စစ်အကြမ်းဖက်အဖွဲ့တွေကိုနေနေရေးခြေနေတွေကိုဖော်ပြပြီးအရှေ့လေပိုင်းဒေသမှာအကြမ်းဖက်မှုတွေထပ်ပြီးမပေါ်ပေါက်ရင်းနဲ့ဒုက္ခသည်တွေကိုစောင့်ရှောက်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲပေးနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်။ဒီဆောင်မအပြည့်အစုံကို Boston Globe သတင်းစာရဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ထပ်သတင်းတစ်ပုဒ်ကတော့လက်ရှိမြန်မာအစိုးရဟာနိုင်ငံသားတွေနဲ့ထိတွေ့နိုင်ဖို့အတွက် Facebook လူမှုကွန်ရက်ကိုတွင်းတွင်းကြဲကြဲသုံးနေတဲ့အကြောင်းChannel News Asia မှာစောင်းမရှင်မေဝွန်ကရေးသားထားပါတယ်မြမအစိုးရအနေနဲ့လည်းအချက်လက်တွေဗီဒီယိုတွေကအစတမရဦးသိန်းစိန်ရဲ့ Facebook စာမျက်နှာမှာအသုံးပြုပြီးတော့သတင်းအချက်လက်ဖြန့်ချိနိုင်အောင်တွင်တွင်ကြဲကြဲသုံးလာတာကိုစောင်းမမှာရေးသားထားပါတယ်ပြန်ကြားရေးဝန်ကြီးဦးရထွက်ကို Facebook ဝန်ကြီးလိုတော်ခေါ်ကြပြီးတော့သူကလည်းဒီလိုလူမှုကွန်ရက်တွေသုံးတာဟာအကျိုးရှိတယ်လို့ပြောဆိုပါတယ်ဒါပေမဲ့လည်းအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့Facebook ကိုအထူးတတိထားသုံးဆွဲနေပုံရပြီးရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းလူမှုကွန်ရက်တွေမှာသမရယုံရဲ့ပြောရေးဆိုခွင့်ရှိသူလောက်တော့တက်တက်ကြွကြွသုံးတာမျိုးမရှိတဲ့အကြောင်းဆောင်းပါးမှာရေးသားထားပါတယ်။ဒါပေမဲ့လည်းမီဒီယာသမားတချို့ကတော့ NLD ရဲ့လူမှုကွန်ရက်သုံးဆွဲမှုဟာတိတ်အစိုးကြီးမဟုတ်ဘူးလို့မြင်ပါတယ်။သတင်းအချက်အလက်ငတ်မွနေတဲ့ပြည်သူတွေအတွက်လူမှုကွန်ရက်တွေကသတင်းတွေဟာတက်မိုးရှိတဲ့အကြောင်းထိုင်းနိုင်ငံချူလာလောင်ကောင်းတက္ကသိုလ်ကအကြီးတန်းသုတေသီကဝီချောင်းကစ်ဒဗွန်ကလည်းပြောသုံးသပ်ပါတယ်။ဒါပေမဲ့လည်းအကောင့်အတုတွေကနေသတင်းအချက်အလက်အမှားတွေဖြန့်ချီတာမျိုးအန္တရာယ်တွေလည်းရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။မြန်မာပြည်သူတွေအတွက်ပို့ပြီးတော့ဝေဖန်ပိုင်းခြားထားတဲ့သတင်းအချက်အလက်တွေနဲ့သုံးသပ်ချက်တွေလိုအပ်တယ်လို့ဒေသခံသတင်းတောက်တွေကလည်းအစိုးရရဲ့မူဝါဒတွေကိုပြည်သူတွေပို့ပြီးတော့နားလည်သိရှိအောင်အတွင်းကြကြဝေဖန်သုံးသပ်နိုင်တဲ့ဆောင်းပါးတွေနဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ The Channel News Asia Internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။အခုနားဆင်ကြရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းသောရရှင်တွေကြည့်ရှုနိုင်ကြပါတယ်ရှင်။တောက်ကြနေ့ညနေခင်းရုပ်သံအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆန်လုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့် sprite ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ EDM ဆိုတဲ့သဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမေတ္တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းတဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလောင်ဝေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ရင်းနှံကော်မတီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးတုံးမှုဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ကိုရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်အခုတော့မတ်တန်ကီထိုင်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုက်ရိုက်လေလိုင်းစီစဉ်ကိုထုတ်လွှင့်တော့မှာပါဒီစီစဉ်ကိုထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်ရှင်
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညမှာတော့ဒီထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့မြန်မာလူအခေါ်တော့လိတ်ကျွန်းပေါ့ရှင်လိတ်ကျွန်းပေါ်မှာပြီးခဲ့တဲ့နှစ်ကဗစ်တင်ကဘာလက်ခီးတဲ့နှစ်ဦးတို့တတ်ခဲမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာလူငယ်နှစ်ဦးကိုထိုင်းတရားရုံးကတေးတန်ချလိုက်တာလဲအားလုံးပဲအသည့်ဖြစ်ပါတယ်။ဒီပေါ်မှာမြန်မာနိုင်ငံတွင်းမှာရောပြည်ပရောက်မြန်မာနိုင်ငံသားတွေကြားရမှာပါဆန္ဒပြကန့်ကွက်မှုတွေကလည်းနှေးစင်တဲ့အမျှဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကအမျိုးသားရေးအသွင်ဆောင်ပြီးတော့ပြင်းထန်တဲ့အခြေအနေစီကိုဥတီမသွားဘဲနဲ့လူငယ်နှစ်ဦးတို့တရားမျှတမှုရရေးစီကိုဥတီသွားစီနိုင်မလားဆိုတာကိုဒီညပိုင်းမှာဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးပွဲအတွက်ရှင်နေကြီးဦးသိန်းတန်ဦးနဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ဥကိုကိုကြီးတို့ကိုကျွန်မဖိတ်ကြားထားပါတယ်ရှင်ကျွန်မတို့သောရရှင်နေလဲလေးလိုင်းမော်ကိုရောက်ရှိနေကြပြီဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့မြန်မာရွှေပြောင်းအလုတ်သမား2ဦးတို့အတွက်မျှတာတဲ့တရားစီရင်ရေးခံစားခွင့်ရဖို့အကောင်းဆုံးဘာတွေများဆောင်ရွက်လို့ရမလဲလုပ်လို့ရမလဲအခွင့်အလမ်းတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြရအောင်ပါရှင်ပထမဆုံးတော့ကျွန်မရှင်နေကြီးဦးသိန်းတန်ဦးကိုမေးကြည့်ချင်ပါတယ်ဒီထိုင်းနိုင်ငံကဒီအလုတ်သမားနှစ်ဦးပေါ့နော်တေးတန်ချမှတ်ခံရတယ်တရားခံအဖြစ်သူတို့ဆွတ်ဆွဲခံရပြီးတော့သူတို့ရှေ့နေရတော့ပြောတာသူတို့တေးတန်ချခံရတာဟာမခိုင်လုံးတဲ့တက်တေတွေနဲ့တေးတန်ချခံရတယ်ဆိုပြီးတော့သူတို့အခုလည်းအယူခံဝင်မှုတော့ပြင်ဆင်နေပါတယ်ဆိုတော့ဒီအပေါ်မှာဒီတေးတန်ချမှတ်ခံရတဲ့မြန်မာရွှေပြောင်းအလုတ်သမားနှစ်ဦးတို့အနေနဲ့တရားစီရင်အရာပေါ့လေဘလို့အကျိုးခံစားခွင့်တွေသူတို့အကောင်းဆုံးရနိုင်ပါသေးလဲရှင့်ဆရာဦးသိန်းသက်ဦး
ဟုတ်ကဲ့ရသူတို့ထိုင်းနိုင်ငံရဲ့မိနာကုတ်ကရသတိနဲ့ထိုင်းဖွဲ့စည်းပုံရဒီအခုပြည်ထောင်စုခံရတဲ့အကျဉ်းသားနှစ်ယောက်ကနှစ်ယုံကြံပါလေတဲ့အာတရားရုံးနဲ့ဆိုရင်သူက appellate court ကိုကိုခေါ်တဲ့အယူခံတရားရုံးနဲ့နောက်ပြီးလို့ရှိရင် supreme court ပေါ့နော်တရားတော်တွေအဲ့ဒီကိုတက်လို့ရသေးတယ်အဲ့ဒီကနေပြီးတော့ဘယ်မြင့်ပဲခံရပြီဆိုတော့တို့ဒီ tribal revival pardon ကိုခေါ်တဲ့ဒီအတနာခံတာပေါ့နော်အဲ့ဒါကိုကျွန်တော်တင်ပြရှိပါသေးတယ်ဒါဥရေကြောင့်ရတာရှိပါ
ကျမဒီဆန္ဒပြပွဲတွေပေါ့နော်မြန်မာပြည်တော်မှာရောအခုနိုင်ငံတကာမှာလည်းဒါမျိုးတွေကဖြစ်နေပါတယ်ရှင်ဒါမျှတတဲ့တရားစီရင်ရေးအကျိုးကိုမခံစားခဲ့ရဘူးဆိုတော့ဟိုမကျေနပ်ချက်နဲ့ဆန္ဒထုတ်ဖော်ကြတာပါအဲ့တော့ဒီဆန္ဒပြပွဲတွေကတကယ်ပဲဒီမြန်မာရွှေပြောင်းအလုတ်သမားနှစ်ဦးအတွက်မျှတတဲ့တရားစီရင်ရေးအကျိုးခံစားခွင့်အတွက်အထောက်အကူဖြစ်စေပါသလားရှင်ဟို88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါဦးရှင
်ဟောအမှုစစ်ကြီးတဲ့အဆင့်တစ်ခုချင်းဒီမှာပါအနေတချို့ဉာဏ်ချက်ကိုခဏပြတင်းတန်းထုတ်ပြသွားတယ်လို့ပေါ့ဆိုနိုင်ငံတကာကပါဒါစိတ်ဝင်စားတဲ့အမှုဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံသားနှစ်ယောက်ဒီထိုင်းနိုင်ငံထဲမှာတရားမျှတမှုကိုမခံစားရဘူးတရားရုံးဆုံးဖြတ်ချက်တွေဟာတံတရာဖြစ်စီရာရှိတယ်လို့ကျွန်တော်တို့ကလည်းဒ တတိယပေါ်ပြချက်ကြီးအရာကျွန်တော်တို့ကြားသိရတဲ့အခါကျတော့ကျွန်တော်တို့ကဒီနိုင်ငံသားနှစ်ယောက်တရားမျှတစွာအခွင့်အရေးရရှိဖို့တရားမျှတတဲ့စစ်ဆေးဆုံးချက်မှုခံယူနိုင်ဖို့ကိုကျွန်တော်တို့နိုင်ငံသားတွေကနေပြောတာဆန္ဒထုတ်ပေါ်တာဖြစ်ထုတ်ပေါ်တာကိုဆိုင်းတရားရေးဘက်ကရောဆိုင်းထုတ်ချက်ရေးဘက်တောင်းရှိတဲ့ဒီလိုကတော့ဒါဟာသာမန်ဆိုင်းနိုင်ငံချင်းမှာဆိုင်းနိုင်ငံသားဖြစ်တဲ့အခုအချင်းပေါ်လာတယ်။ဒါနှစ်နိုင်ငံဆက်ဆံရေးပြဿနာကြီး။နောက်အခြားနိုင်ငံသားတခုတယောက်ပေါ့လေဒီအင်းကြီးချင်းနိုင်ငံသားတွေရဲ့တရားမျှတမှုဟလာအလေးနဲ့ထားနဲ့အချက်တွေကတော့သူတို့ချက်ချင်းစဉ်းစားသင့်တယ်ဆိုတော့ပရိပုမှုမျိုးပေါ့။အဲ့ဒါတော့ကျွန်တော်တို့ကအနည်းဆုံးပြောလို့။တော့တရားဥပဒေစစ်ဆေးဖြစ်တဲ့အခါကျတော့တရားရုံးလုပ်ငန်းရှင်တွေအတိုင်းကျွန်တော်တို့ကအဆင့်ပြီးအဆင့်တရားမျှတစွာစစ်ဆေးစီရင်နိုင်လို့ဘဝတက်တူဒီဆိုပြန်ပြီးတော့ခေါ်ယူဖြစ်နိုင်လို့နောက်စိတ်တန်ကြီးချပေါ်လို့ DNA စိတ်စာလို့လည်းအချက်လက်တွေနိုင်ငံတကာအတိမတ်ပြီးတော့ပညာရှင်တွေနဲ့ပြန်ပြီးဖြစ်နိုင်လို့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်ပြောနေတာ
ဒီဆွေးနွေးပွဲကိုဒီပါဝင်ပေးဖို့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေကြီးဦးအောင်မျိုးတန်ကိုလည်းကျွန်မဖိတ်ခေါ်ခဲ့ပါတယ်ဒါပေမဲ့ तू ကဒီနောက်မနေ့ပြန်မှာပေါ့နော်အခုကတော့ထိုင်းမှာညပိုင်းချိန်ဖြစ်ပါတယ်အဲ့တော့မနေ့ပြန်မှာ तू ကထိုင်းရှင်နေများကောင်စီကနေပြီးတော့ယူကန်အတွက်ပြင်ဆင်နေရတာမို့ကိုယ်တိုင်တော့ပါဝင်ဆွေးနွေးနိုင်ခြင်းမရှိပါဘူးဒါပေမဲ့ဒီဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်တွေကိုကျွန်မကြိုပြီးတော့မေးမြန်းထားပါတယ်ရှင်နားဆင်ကြည့်ကြအောင်ပါရှင
်ဟိုတနည်းပြောရရင်တော့ဟိုကျွန်တော်တို့မှန်ကန်တော့ဟိုငင်းကန်တော့နီးနဲ့ဆန္ဒပြမယ်ဆိုရင်တော့ဒီအမှုအတွက်ကိုတော့အဲအမှုရှိပါတယ်။သို့တော်လည်းပဲကျွန်တော်တို့ကပြောရကမပါတဲ့ဒီတန်ဆန္ဒပြမှုတွေမဖြစ်စေချင်ပါတယ်။နောက်တစ်ချက်ကကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီဘင်းနက်နင်းနက်ကြီးကိုလည်းကျွန်တော်တို့ဟိုယူဒီမပြည့်စုံဘူး။နောက်တစ်ခါထိုင်းနိုင်ငံတော်အလံတော်ကိုလည်းကျွန်တော်တို့ဟိုမကွေမြန်မဖြစ်စုံဘူးဒီကိုသတိထားပြီးတော့ဟိုဆက်လက်လုပ်ဆောင်မယ်ဆိုရင်တော့ဒီဟာကမမမပြောလို့မပြောလို့ပါဘူးတို့တော့အဲ့ဒီချက်ကတော့ကျွန်တော်တို့ဟိုပေါ့လေဥပဒေရဆက်လက်ဆောင်ရွက်တင်တာဘူးတော့ကျွန်တော်ဆောင်ရွက်ဆောင်ရွက်မှာကတော့ထိုက်တင်တဲ့အနေထားကြည့်တော့ထောက်ပံ့ရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါကတော့ဒီအမှုကိုကိုယ်တိုင်ကိုကြလိုက်ပါဆောင်ရွက်ပေးနေတဲ့တရက်ခန့်အဖြစ်ဆွဆွဲခံရသူတို့ရဲ့အကျိုးဆောင်ရှင့်နေကြီးဥအောင်မြို့တန်ကိုကျွန်မဟိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီအမှုမှာဒီထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကတန်းနဲ့ချီပြီးတော့ရှိပါတယ်အများစုကဒီတရားမဝင်ဝင်ရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်နားလည်မှုနဲ့ရောတချို့ဖမ်းခံရတဲ့ဟာတွေလည်းရှိပါတယ်အဲ့တော့ဒီအမှုမှာတော့ထူးထူးခြားခြားမြန်မာအစိုးရဘက်ကသမ္မတဦးသိန်းစိန်ကလည်းဒီအမှုနဲ့ပတ်သက်ပြီးတော့ဟိုဆောင်ရွက်ပေးဖို့ဟိုမြန်မာအစိုးရတာဝန်ရှိသူတွေကိုညွှန်ကြားသလိုပဲဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာဆိုလို့ရှိရင်လည်းထူးထူးခြားခြားပေါ့နော်ဟိုထိုင်းအစိုးရကိုဟိုစာပို့ပြီးတဲ့ခါတော့ဒီအမှုကိုပြန်ပြီးတော့စစ်ဆေးပေးဖို့ဆိုတဲ့ကိစ္စအထိတောင်းဆိုလာတာတွေလည်းရှိပါတယ်အဲ့တော့မြန်မာအစိုးရရဲ့အထောက်အကူပေါ့နော်ဒီထိုင်းနိုင်ငံတွင်းကမြန်မာအလုပ်သမားတွေအပေါ်မှာဒီအမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အထောက်အကူပေးမှုအပေါ်ဟာတော်တော်လေးကိုထိရောက်ပါရဲ့လားရှင်။ကျမကဆရာဦးကျော်တောင်းကိုမေးချင်ပါတယ်။ဦးကျော်တောင်းကတော့ဒီထိုင်းနိုင်ငံထဲမှာကာလရှည်အခြေစိုက်ပြီးတော့အလုပ်သမားအခွင့်အရေးကိုလည်းလှုပ်ရှားနေသူဖြစ်ပါတယ်
။ဟုတ်ကဲ့ပါ။ကျွန်တော်ကဒီလက်ချောင်းအထူးစုစမ်းရေးကော်မတီမှာလည်းပဲစုံစမ်းရေးအရာရှိဖြစ်အစကနေဒီနေ့ဒီတောင်းထမ်းဆောင်နေတဲ့လူပြောက်ဖြစ်ပါတယ်။ကျွန်တော်ဒီထိုင်းနိုင်ငံအတွင်းမှာ45နှစ်ကာလအတွင်းလူခွင့်ရင်းနဲ့လူ့သမားရုပ်ကြီးဆောင်ရွက်တဲ့တက်တဲ့တစ်ချောင်းလုံးမှာဒီခုဖြစ်တဲ့လက်ကျောင်းကစားနဲ့ပတ်သက်ပြီးတော့မှာကာကွယ်ရေးဦးစီးဆောင်တဲ့သမ္မတအပါဝင်အတိုင်းဟုံးနဲ့နိုင်ငံကြီးကြီးတွေရဲ့ပထမဦးဆုံးသောဦးဖျော်ဖျော်ကိုဖိရင်ပြည့်ကြတဲ့အမှုခင်လို့ပြောနေပါတယ်။အဲဆိုတော့ဟိုဒီကျွန်တော်ဆိုလို့ရှိရင်တာရှုံမြောင်းနိုင်ငံကဒေါ်လာ900ဟိုအမျိုးသားဖြစ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဟိုရန်ကုန်ရှိစေတဲ့လူမှုရေးအစိုးရဖွဲ့ကစံဝေသိန်း300လူတန်းခဲ့တာရှိတယ်တို့တော့အဲ့ဒီအချိန်မှာကျွန်တော်တို့ကတော့တချို့တဝက်ရောက်ခဲ့တာပေါ့လေအတိအကျကျွန်တော်ပြောလို့တာကတော့ဒီအစိုးရကတခြားကာလတွေတုန်းကလို့အလုပ်သမားတွေကိုဥပဒေထားပြုထားရှင်မဟုတ်ပေမဲ့ငွေရေးကြီးရတော့လောကနိုင်ငံလူကြီးတွေနဲ့ပြည်ဆောင်တဲ့အခါတော့လောကဒီမှုနဲ့ပတ်သက်ပြီးတော့တရားရုံးကမဆုံးဖြတ်ခင်နေတဲ့ပဲသူတို့တွေကဒီအမှုကိုမှန်မှန်ကန်ကန်နှစ်နှစ်တတအဲပြင်းစားဆုံးဖြတ်ဖို့တဲ့ပြောဆိုခဲ့တာတွေကိုကျွန်တော်တို့သိရှိရတယ်အလားတူပဲ24ရက်နေ့ကတရားရုံးဆုံးဖြတ်ပြီးတဲ့အခါမှာလည်းပြောဆိုလာသေးရှိတယ်သို့တော့ဒီအခင်းချင်းမျိုးနဲ့မလုံလောက်တဲ့အတွက်ဒီနေ့ဒီချိန်ခါမှာဒီအလုပ်သမားနှစ်ယောက်ကိုစီစီပတ်စီဆိုပြီးတော့ရဲရဲစွတ်စွတ်ဆုံးဖြတ်ခဲ့တာဖြစ်ပါလေ
ဟုတ်ကဲ့ရှင်ဒီကိစ္စလေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကထပ်တိုးပြီးတော့ထိထိရောက်ရောက်ပို့ပြီးတော့ကူညီစေချင်တာပေါ့နော်ဦးဟွာတော့အခုကျမဒီဆွေးနွေးပွဲမှာဆွေးနွေးဖို့အတွက်ပေးပို့ထားတဲ့စာရီရောဟိုတော့ကျမတို့သောရရှင်တွေရောအများကြီးရှိပါတယ်ရှင်ဒီတရားမှာကျမလက်လန့်မိတလို့တော့ခေါ်ထားပါတယ်တချို့ကတော့ဖုန်းခေါ်လို့မရပါဘူးဦးတင်သေးဝင်းမြန်ရှိပါလားရှင်
ရှိပါတယ်ခင်ဗျာရှိပါတယ်ရှိပါတယ်ခင်ဗျာ
အဟုတ်ကဲ့ရှင်ဥတင်သေးဝင်အဲ့တော့အခုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဥတင်သေးဝင်နေနဲ့ဘာများဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ခင်ဗျာအပြည့်အဝတော့မဟုတ်ဘူးခင်ဗျာတော့ဘာလို့ပြစ်လိုက်တာလဲကျွန်တော်တို့ကနေတယ်ပဲအဲ့ဒီဒီအမှုနဲ့ပတ်သက်လို့ဒီကစုံတရားအကျိုးတရားမှုရှိတော်ညာလည်းပဲကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲဟိုလည်းပဲထိခိုက်မသွားအောင်တော့အားလုံးကတင်ညာလိုက်မယ်လို့ကျွန်တော်တို့မြင်နေကြပါအပြည့်လည်းဆိုတော့ကျွန်တော်တို့စပြီးရောဆန္ဒပြကားစားဒီဒေသချလိုက်လို့ဆန္ဒပြကားစားနဲ့လက်ရှိအခြေအနေနဲ့ဟာဒီဆန္ဒပြတဲ့အဖွဲ့တွေကမတူဘူးဗျပြောင်းလဲလာတယ်အကုန်လုံးလေပုံစံလေးကလေနောက်ပိုင်းမှာဒီဆန္ဒပြတာရိုးသားမှုဟိုတိတ်ပြီးရောမပေါ်လွင်တော့ဘူးလေနောက်ပြတဲ့အဖွဲ့တွေကလေ
ဟုတ်ကဲ့ရှင်
ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကလည်းပဲဒသုံးတွေကတော့ကျိုးရရမှုရှိနေသို့တော်ညာလည်းပဲအတိုင်းတာတစ်ခုနဲ့လွန်ခဲ့သွားမှာတော့ကျွန်တော်တို့စိုးရင်လေဗျာဒီနိုင်ငံရေးပြောင်းလဲအတွက်လေ
ဟုတ်ကဲ့ရှင်ဥတင်သေးဝင်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ပတ်သက်ပြီးတော့ကျွန်မဥက္ကိုကိုကြီးရဲ့အမြင်ကိုလည်းမေးချင်ပါတယ်ရှင်ဥက္ကိုကိုကြီးတို့ဆိုတာလည်းဒါလူလူလှုပ်ရှားမှုတွေမှာဥဆောင်ဥရဲ့ပြုခဲ့ကြတဲ့ခေါင်းဆောင်ဒီဖြစ်ပါတယ်အဲ့တော့ဥက္ကိုကိုကြီးခုနဥတင်သေးဝင်ရဲ့စိုးရင်ချက်ပေါ့နော်ဒီနောက်ပိုင်းဆန္ဒပြပွဲတွေဖားရတဲ့တိတ်ပြီးတော့မရိုးသားဘူးလို့သူ့အနေနဲ့ခံစားလာရတယ်လို့သူကပြောပါတယ်ဥက္ကိုကိုကြီးအနေနဲ့ဒီပေါ်မှာဗာများသူ့ကိုပြန်ပြီးတော့ပြောချင်ပါလေရှင
်ဒီတစ်ခုရတယ်ဗျာလေကျွန်တော်တို့ဒီအမှုကြီးကြားတဲ့အချိန်မှာကတည်းကကျွန်တော်တို့ငန်သားနှစ်ယောက်ဒါပြပမှာအတရားဆွဲခံရတယ်ဒီကချမှတ်ခံရတယ်ဆိုတော့ဒီစိတ်ခံစားချက်ပေါ့ကျွန်တော်တို့မခံချင်စိတ်နောက်ထပ်တစ်ခါဖြစ်ပြီးတဲ့စိတ်ပေါ်လာတယ်ဆိုတာလည်းဒါရေးတာကဖြစ်တယ်ဆိုကြပါအောင်အဲ့ဒါကြောင့်မို့လို့လေဒီစပြီးစဉ်းစားပြကြတဲ့ကဒါအနည်းငယ်ရှင်လေးပါတယ်အခါချင်းရှားတဲ့ပုံစံတွေတစ်ခုလည်းပါတယ်အစီအစဉ်ဒီလိုပါဒီအမှုကြီးဆရာမျက်မျက်တာဖြစ်ဖို့ကိုအဓိကဖြစ်ဟိုစိတ်ကျန်ဆန္ဒထုတ်ပေါ်တဲ့အဖြစ်ဒါဆိုကျွန်တော်တို့ကဒီနိုင်ငံကြီးပြည်တွင်းနိုင်ငံကြီးအခြေအနေနဲ့ဆက်ဆက်ပြီးပြောရင်တော့ဟာနိုင်ငံကြီးအမျက်ထုတ်တယ်လို့အတုံးချတယ်လို့ဆိုရစ်စာတွေကကျွန်တော်တို့အရင်အရင်ကလည်းကျွန်တော်တို့ပြင်နေရတယ်။ဒီမှာအချင်းပြေရှင်ဒါအရပ်သားနဲ့တောင်းသားကြံဖြစ်ပါလို့လည်းဝဲလက်ရအချက်အမှားတွေရမျိုးရှိသေးအဖြစ်အပုံတွေလုပ်ပြီးတော့ဒီလိုလေးရတဲ့ဒီဖြစ်အောင်လုပ်တယ်လို့အစိုးရအဲ့ဒီကအစိုးရကဆွဲဆွဲတယ်။ဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းအဲ့ဒီတကယ်ရိုးရိုးသားသားဆန္ဒထုတ်ပေါ်တဲ့ပြည်တွေရှိတယ်။အခြားစိတ်ကူးစိတ်ကမ်းတွေဆလာဟိုဖုံးကွယ်ထားတဲ့ရည်ရွယ်ချက်တွေနဲ့ဝင်ပြီးလုပ်တာတွေလည်းရှိကောင်းရှိနိုင်တယ်။ဒါပေမဲ့ဒီမြန်မာနှစ်ယောက်ပြည်ထောင်စုဆက်ဆံခံရမှုတွေကျိုးသားနဲ့ဆက်ဆံမှုတစ်ခုလုံးကိုတော့ဒါမရေမသာလုပ်တယ်လို့ကျွန်တော်ပြောပြီးတော့ဘာသာပြန်လိုက်ရင်လည်းလွဲသွားနိုင်တယ်ကျွန်တော်တို့ကလည်းဒီမြန်မာနှစ်ယောက်ဆရာမြတ်မြတ်တာဆက်ဆံခံရမှုအရင်ကချက်မှတ်ခံရမှုဟာကျွန်တော်တို့အလုံးကဘာလို့လဲဒီကကြီးတွေထားတဲ့အခြားပုံကံပြောင်းသွားစီတဲ့ဒီပြည်နိုင်ငံမျိုးကိုရှေ့ပြေးသွားစီနိုင်တဲ့အခြေအနေမျိုးကြီးမဖြစ်အောင်တော့ကျွန်တော်တို့ဒီမခံပြင်းတဲ့ဒီဒီဆန္ဒပြတဲ့ဒီဒီတွေကနေပြီးတော့ထိမ့်သိမ့်ဖြစ်နေလို့ကျွန်တော်ကတော့အဲ့လိုပဲအကြံဉာဏ်ပေးနေပါလေ။ဟုတ
်ကဲ့ပါရှင်။
တစ်ခါလေဒီနိုင်ငံတကာစီမီကတခြားနိုင်ငံတစ်ခုရဲ့တရားစီရင်ရေးစာကိုကျွန်တော်တို့ကဟိုမတရားမလုပ်အောင်မျက်နှာကတော့ဆက်ဆံအောင်ကျွန်တော်တို့ကဒီလိုကိုအတိပေးတဲ့အဆင့်ပေါ့။အတိပြုနေအောင်ဆောင်ရွက်တဲ့အဆင့်ပေါ့။အဲ့ဒီဟိုမှန်းလို့ကျွန်တော်ရည်ရွယ်တဲ့အဆင့်နဲ့ဆိုတော့ကျွန်တော်ကရှင်းရှင်းလင်းလင်းဖြစ်ပေးခြင်းပဲ။
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ဥက္ကိုကိုကြီးအခုတော့ကျမတို့ဦးလှမြင့်လေးလှိုင်းပေါ်မှာပြန်ပြီးတော့ရောက်လာပါပြီရှင်ကျမဦးလှမြင့်ကိုဖိတ်ခေါ်ခြင်းပါတယ်ဆရာဦးလှမြင့်ဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဒီဒီအတတ်မှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုကျွန်တော်ကတော့မူရထောက်ခံပါတယ်ဒါပေမဲ့ဒီလုံကြီးလုံခံပေါ့နော်ဥမာနေဇာကုံတွေကြီးပိတ်တာတို့ဟလာထိုင်းကုံကြီးတွေကိုပိတ်တာတို့ဟလာအဲ့ဒါမျိုးဖြစ်လာရင်ကတော့ကျွန်တော်တို့နိုင်ငံဆက်ဆံရေးကြက်ပြားပြီးတော့မူလရွေချက်ကိုပျောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အတင်းကျနိုင်ငံသားမှာပေါ်လာနိုင်ပါလေ။အဲအဲ့ဒါကိုတော့ကျွန်တော်တို့ဟိုနည်းနည်းသတိထားဖို့တုံ့နဲ့ဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်မဆရာဦးသိန်းသန်းဦးကိုဒီအစီအစဉ်မပြီးခင်လေးမှာအလှည့်ပေးချင်ပါတယ်။ဆရာဦးသိန်းသန်းဦးရှင်အခုဆန္ဒပြပွဲတွေပေါ့နော်အစိုးရအကောင်မဲပြောရမလားတော့မသိပါဘူးရှင်။အခုဆန္ဒပြပွဲတွေဟာအတိုင်းအတာတစ်ခုတည်းလွတ်လပ်လာတဲ့လို့များဆရာရှုမြင်လို့ရပါလား။အရင်တော့ကဆန္ဒပြပွဲတွေဟာဆိုလို့ရှင်အကြမ်းဖက်နှိမ်နှင်းခံရတာအဆုံး ဖန်စီထောက်ချခံရတာတွေမျိုးလည်းရှိခဲ့တယ်ဆိုတော့အခုလူလူတွေလွတ်လွတ်လပ်လပ်ပေါ့နော်သူတို့ဟာသူတို့လည်းထိန်းထိန်းသိမ်းသိမ်းရှိပါတယ်အများစုကတော့ဒါငင်းငင်းချမ်းချမ်းတွေ့မြင်နေရပါတယ်အဲ့တော့မြန်မာနိုင်ငံတွင်းမှာအခုဆန္ဒပြပွဲတွေကိုကြည့်ရင်အတိုင်းအတာတစ်ခုအထိအာဏာပိုင်တွေဘက်ကစိတ်ချလက်ချထားနေပြီးဆိုတဲ့အနေအထားမျိုးလွတ်လပ်လာပြီလို့များပြောလို့ရပါလားရှင်ဆရာဦးသိန်းသန်းဦးဘယ်လိုများမြင်ပါလဲ
ကျွန်တော်တော့အဲ့လိုမထင်ဘူးကြီးအခုလွတ်လပ်လာပြီးတာဟိုဒီဆန္ဒပြပွဲကိုသူတို့ဆုတ်ပြန်လို့မတူနှစ်မျိုးဖြစ်နေဒီအလုကမာလေသမားအကြောင်းသားတွေလုပ်တဲ့ဆန္ဒပြပွဲဆိုရင်အကျန်းသက်ချိန်မုံးမယ်ဒူရီမို့လို့ရှင်ပုံမှန်ဆက်ချစ်တို့နိုင်ငံကျော်ဒီဒီနေစုစီတို့ကျန်းသာမျိုးမျိုးနဲ့ပုံမှန်တွေဆွဲမယ်အကြောင်းသားတွေဆိုရင်အမှုထောက်ကျယ်လောက်ရှိတယ်ဒီကတော့အလွန်အဟောစရာကောင်းနေကြဒေါ်အောင်စားကြည့်အိမ်ရှိမှာသွားစုနေတာတော့နော်ဒီလိုအဖြစ်ပြင်ရှုံချဖို့လုပ်နေတာတော့ဒါမျိုးတွေကိုတားမြစ်တာမရှိဘဲနဲ့တွတ်ထားတာသူတို့အအောင်ကြီးအကောင်းတယ်သူတို့ထင်ပါတယ်အဲ့ဒီခါကျတော့ဒီဟာတုတ်ပြန်မုံကသမျိုးတစားတဲ့ဆန္ဒပြပွဲတွေပေါ်မှာသဘောထားတာမဟုတ်ဘူးတော့ကျွန်တော်လွတ်လပ်လာတယ်လို့လည်းကျွန်တော်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဥပဒေကြောင့်အရာပဲဖြစ်စေဆရာရဲ့တဦးတဲ့အမြင်အရာပဲဖြစ်စေအနာပိုင်းနေဘက်ကဒီကိစ္စအခုလိုဆန္ဒပြပွဲတွေဟာဆိုရင်ရန်ကုန်တမျိုးတည်းတည်းမဟုတ်တော့ပါဘူးနေဆက်တင်မှာပါဖြစ်လာနေတယ်နည်းနည်းကျေပြန့်လာတယ်ဆိုတဲ့အနေအထားဆိုတော့အန္တရာယ်ပိုင်းတွေဘက်ကဒီကိစ္စပေါ်မှာနိုင်နိုင်နင်းနင်းထိမ့်သိမ့်နိုင်တဲ့အနေအထားပေါ့နော်ဆရာမြင်ပါလားရှင်
။ဟုတ်ရှိပါတယ်ခင်ဗျာရှိပါတယ်။ဒါဒီနိုင်နိုင်နင်းနင်းထိမ့်သိမ့်တဲ့ဒါကိုခုနလိုပဲတုတ်ပါပေါ့နော်တုတ်ပြီးတယ်ပြောရမလားခွင့်ပြုထားတယ်ပြောရမလားပေါ့နော်ဒါမျိုးလည်းရှိပါတယ်ဒါကောင်းပါပဲကောင်းတယ်ဒါလားကျန်တဲ့ဟိုက်လည်းကျွန်တော်ကခွင့်ပြုပေးချင်ပါတယ်ဥပမာဖားကံမှာကြီးကြီးပြူသွားတာတို့အခုဒီလက်ကောင်မှာဒီဘဝန်ပေါင်းကုမ္ပဏီကနေပြီးတော့ဒီဆန်ကြီးတွေအပြင်ခတ်လို့ဒေသမားတွေဆန္ဒပြဖို့ပြင်နေတာတို့နော်ဒီပါရဝတီမှာရှိတဲ့ကျောင်းသားတွေရဲ့ဒိသတွေနော်အဲ့လိုမတရားပြုမှုဖြစ်တာမျိုးမျိုးနဲ့လုပ်တဲ့ဟာမှာဆန္ဒပြတယ်ဒီထောင်မျိုးမျိုးချညာချတယ်အဲ့ဒီအချက်တွေပေါ်မှာလည်းပဲဒီလိုပဲတည်ပြီးပေါ့နော်ဒီလိုလည်းဒီသဘောထားကြီးကြီးနဲ့ခွင့်ပြုပေးလို့ကျွန်တော်ထင်နေရ
ဟုတ်ကဲ့ဟုတ်ကဲ့ပါရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ကျမဒီမှာပဲရက်ချင်ပါတယ်ရှင်ဒီပါဝင်ဆွေးနွေးပေးခဲ့ကြတဲ့ရှင်နေကြီးဦးသိန်းသန်းဦး88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးနဲ့ပါဝင်ဆွေးနွေးပေးခဲ့ကြသူစာနဲ့ဆက်သွယ်ပြီးတော့ဆွေးနွေးခဲ့ကြတဲ့သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။နောက်ပြီးတော့ဒီထိုင်းနိုင်ငံမှာတည်တံ့ချခံရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့အတွက်လည်းမျှတတဲ့တရားစီရင်ရေးခံစားနိုင်ကြပါစေ။တရားကိုနှက်ဆောင်ပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်
။နတ်တင်ကီထိုက်တင်ဆက်သွားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ပါရှင်။ဒီစီစဉ်ကိုစနေနေ့ညနဲ့အင်္ဂါနေ့ညတွေမှာသောရရှင်တွေကိုဖိတ်ခေါ်ပြီးတိုက်ရိုက်တင်ဆက်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ဗုဒ္ဓဘုနေ့နနေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်မြဲချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုရှေ့ဆက်ဆောင်ရွက်မြဲဆောင်ရွက်နေပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ဒုံးကျည်စီမံကိန်းတွေနဲ့ပတ်သက်လို့တန်တမာရေးနည်းနဲ့ဖြည့်ရှင်းနိုင်ရေးရှေ့ဆက်ကြိုးပမ်းနေရတဲ့တစ်ချိန်နဲ့မြောက်ကိုရီးယားရဲ့ကမ္ဘာလုံးဆိုင်ရာလက်နက်ပြန်ပွားရေးကွန်ရက်ကိုလည်းဖော်ထုတ်နိုင်ရေးကြိုးပမ်းဆောင်ရွက်သွားဖို့ပိုင်ဖြတ်ထားပါတယ်။မြောက်ကိုရီးယားဘက်ကဖြတ်အပြစ်လက်နက်တွေရောတမျိုးကျလက်နက်တွေကိုပါအများပြားဆက်ပြီးထုတ်လုပ်နေတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ကုလသမဂ္ဂတို့ကပိတ်ဆို့တန်းခတ်အရေးယူသွားဖို့ကိုလည်းအမေရိကန်ကဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့တန်းခတ်မှုတွေကအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းတို့ကနေပြီးမြောက်ကိုရီးယားကိုနျူကလ িয়ার ကင်းစင်တဲ့အထိဆက်ပြီးဖိအားပေးဆောင်ရွက်ခွင့်ပေးထားပါတယ်။ဥပမာမြောက်ကိုရီးယားရဲ့ပက်ထိန်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုလိုမျိုးတရားမဝင်လက်နက်စမ်းသပ်နေတဲ့မြောက်ကိုရီးယားရဲ့မဟာဗျူဟာတပ်ဖွဲ့ကိုအဓိကထားပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတန်ခတ်ပိတ်ဆို့မှုမကြသေးခင်ကချမှတ်လိုက်တာမျိုးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗန်နာရေးဝန်ကြီးဌာနကလည်းမြောက်ကိုရီးယားအစိုးရရဲ့လက်နက်ထုတ်လုပ်စမ်းသပ်မှုတွေမှာငွေကြေးထောက်ပံ့မှုနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်6ဦးနဲ့လုပ်ငန်းကြီး3ဦးတို့ကိုတန်ခတ်ပိတ်ဆို့ဖို့သတ်မှတ်ကြေညာခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဖြတ်အပြစ်လက်နက်တွေနဲ့ပက်ထိန်တက်ဒုံးကျည်ထုတ်လုပ်ရေးစီမံကိန်းတွေကိုဟန်တားဖို့အမေရိကန်နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်တိမ်ဖို့ကြိုးပမ်းအပ်ထုတ်မှုတွေကိုတုံ့ပြန်ဖို့မြောက်ကိုရီးယားအစိုးရအနေနဲ့အမေရိကန်အစိုးရရဲ့ငွေကြေးစနစ်ထဲဝင်လာမှာကိုတားဆီးဖို့နဲ့အမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့ပိတ်ဆို့တန်ခတ်မှုတွေရဲ့ထိရောက်မှုကိုထိန်းသိမ်းတားဖို့စာရာတွေအားလုံးစုပေါင်းပြီးတော့အရေးယူဆောင်ရွက်သွားဖို့ကိုလည်းအရည်ရွယ်ပါတယ်
ဒေသရဲမတိမငိမ့်ဖြစ်စေတဲ့မြက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီမံကိန်းတွေနဲ့လက်နက်ပြန်ပွားမှုလျှော့ချရေးနိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကိုထိပါနေတဲ့မြက်ကိုရီးယားရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီက2006ခုနှစ်ကတည်းကပိတ်ဆို့ရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကလည်းမြက်ကိုရီးယားအနေနဲ့တရားမဝင်လက်နက်စီမံကိန်းတွေကိုဆွန့်လွတ်ဖို့နဲ့လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုစောင့်ထိန်ဖို့တညီတညွတ်ထဲတောင်းဆိုနေကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ကိုရီးယားဂျပန်တရုတ်နဲ့ရုရှားနိုင်ငံတို့အားလုံးကနျူကလ িয়ার ကင်းစင်ရေးဟာမဖြစ်မနေဆောင်ရွက်ရမှာဖြစ်တဲ့ကိစ္စဆိုတာကိုအထင်ရှားထောက်ပြထားသလိုတစ်ဖက်မှာလည်းမြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းဖို့ဆက်ပြီးတော့ကြိုးပမ်းနေပါတယ်။တကယ်လို့မြောက်ကိုရီးယားဘက်ကအစီအစဉ်ပြောင်းမယ်ဆိုရင်အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့ပြင်ဆင်ထားမြဲအတိုင်းဆက်ပြီးတော့ရှိနေပါတယ်။မြို့တော်ပင်ဆိုစေမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လျှော့ချရေးအတိတ်ပဲပြေဝါတဲ့အဆင့်တွေကိုဖြည့်ဆည်းဆောင်ရွက်ခြင်းနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာခြင်းအပြင်ယုံကြည်စိတ်ချလောက်တဲ့စည်းစက်ညှိနှိုင်းမှုတွေကိုတနိုင်ထံခိုင်ခိုင်မာမာနဲ့ဆောင်ရွက်နေတယ်ဆိုတာကိုမြောက်ကိုရီးယားဘက်ကပြသရမှာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကယုံကြည်စိတ်ချနိုင်လောက်တဲ့စည်းစက်ညှိနှိုင်းမှုတွေကိုပယ်ချနေသမျှလိုက်နာဆောင်ရွက်ရမယ့်ကျင့်ဝတ်စည်းကမ်းတွေကိုဆက်ပြီးတော့ချိုးဖောက်ကျူးလွန်နေသမျှပိတ်ဆို့တန်ခတ်မှုတွေကဆက်ပြီးရှိနေမှာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနိုင်ငံတကာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုလိုက်နာဆောင်ရွက်လာပြီးဆိုမှသာသူ့ရဲ့ရတဲ့ရလိုက်တဲ့ခံစား권နေနဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကျိုးရလဒ်တွေကိုခံစားရမှာဖြစ်ပါလေရှင
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရာရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထမံအသိပေးပါရစေရှင်။VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ဦးဆက်မိုးဝေကပြောပြမှာပါရှင
်။ပြည်ထောင်နိုင်ငံ Paris မြို့မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုကြိုးကန်စီစဉ်သူလို့ဆွဆွဲခံထားရသူနဲ့တိုက်ရိုက်ဆက်ဆက်ပတ်သက်နေတဲ့ IS Islamic စစ်တွေးကြခေါင်းဆောင်ဟာစီးရီးယားနိုင်ငံအတွင်းပြုလုပ်ခဲ့တဲ့ညွန်ဝေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုတွင်တေဆုံးသွားကြောင်းအမေရိကန်စစ်တပ်ကပြောပါရယ်ချာရာဖီအယ်မူအဒန်ဟာပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ24ရက်နေ့ကတေဆုံးသွားကြောင်းညွန်ဝေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရင်ကအင်ကာနီကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါရယ်အီရန်နိုင်ငံအနောက်ပိုင်းအချက်ချကျတဲ့ရမာဒီမြို့ကအစိုးရဝင်းကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟီဒာအယ်အဘာဒီဟာအင်ကာနီကအဲ့ဒီမြို့ကိုတွားရောက်ခဲ့ပါတယ်ရမာဒီမြို့ကိုဝင်ကြီးချုပ်အဘာဒီရောက်သွားတဲ့အကြောင်းအစိုးရပိုင်းရုပ်မြင်သံကြားမှာဖော်ပြခဲ့ပေမယ့်အသေးစိတ်တော့ပြောဆိုခြင်းမရှိပါဘူးဒါပေမဲ့ဝင်ကြီးချုပ်ဟာလုံခြုံရေးနဲ့ပြည်내တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပတ်စံရအရာရှိတဦးက AP သတင်းဌာနကိုပြောပါတယ်ဘရပ်ဆယ်မြို့တော်အတွင်းအားလက်ရက်မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်နေတယ်လို့တန်တရားရှိသူနှစ်ယောက်ကိုဘယ်လ်ဂျီယံရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းအစိုးရရှေ့နေတွေကအင်ကာနီမှာပြောဆိုပါရတယ်။တွေ့ရှိထားတဲ့အထောက်ထားတွေအရနှစ်တခုအကျိုးရက်မှာအထင်ကြီးနေရာတွေကိုပိတ်မှတ်ထားပြီးတော့စိုးစိုးရွားရွားတိုက်ခိုက်ဖို့ရည်ရွယ်နေကြောင်းပြသနေတယ်လို့စုံစမ်းစစ်ဆေးသူတွေကတွေ့ရှိထားတယ်ဆိုပြီးတော့အစိုးရရှေ့နေတွေကပြောပါရတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသမှာအင်ကာနီကအစိုးရရုံအဆောက်အအုံတစ်ခုကိုအတီးခံဘုံးခွဲတိုက်ခိုက်မှုကအာဖဂန်နစ္စတန်နဲ့ပါကစ္စတန်ဒေသမှာအဲစစ်သွေးကြွတွေအကြမ်းဖက်မှုတွေတိုးလာနေတယ်ဆိုတာကိုမီးမောင်းထိုးပြသနေပါတယ်တာလီဘန်ပါကစ္စတန် TTP စစ်သွေးကြွအဖွဲ့ဝဲတစ်ခုဖြစ်တဲ့ IS စစ်သွေးကြွနဲ့ပူးပေါင်းထားတယ်လို့လည်းသတင်းထွက်နေတဲ့ဂျမတ်ဦးရာအဖွဲ့ဟာအဲ့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ
်ဦးဆက်မိုးဝေကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်ကျွန်မကတော့အင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရင်နေနဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်အားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.